Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်းကနေ2022ခုနှစ်အောက်တိုဘာလ29ရက်ကြာသပတေးညပိုင်းညမဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ View Radio အစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့58တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်အနားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလေးမာကတောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇဝန်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဖားကန့်လေကြောင်းတိုက်ခတ်မှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီကိုအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကဝေဖန်လိုက်ပါတယ်မြန်မာရေးအာဆီယံအထူးစိုးရိမ်ပွဲမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်ဆစ်လွှတ်ခြင်းနဲ့ဆိုရင်တက်ရောက်ဖို့နေရာချန်ထားတယ်လို့အင်ရှင်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်မြန်မာနိုင်ငံအတွက်စာနာမှုအကူအညီပေးရေးထိုင်းနိုင်ငံအနေနဲ့နိုင်ငံတကာဂရီကူအတီတိုင်လှုပ်ဆောင်နေတဲ့အကြောင်းထိုင်းမျိုးသားလုံခြုံရေးကောင်စီအတွင်းမှုချုပ်ကပြောပါတယ်ဒီသတင်းနဲ့အပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုမိုက်အချင်းနိုင်တဲ့အတူတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုထိပ်တန်းရောက်သတင်းတွေနားဆင်ပြီးဒီကနေ့ညနားဆင်ရမယ့်တဲမှာတော့ကချင်ပြည်နယ်ဖားကန့်ဒေသမှာတနင်္ဂနွေညကဖြစ်ခဲ့တဲ့တိုက်ခတ်မှုနဲ့ပတ်သက်ပြီးတေဆုံအတီးပြူစီရင်ထုတ်ပြန်မှု KI ကိုပြင်ဆင်နေပါတယ်
အားလုံးအပြည့်ပြုတ်တဲ့နောက်ပိုင်းမှာတော့ညွန့်ကုန်းကြီးရဲ့ဘဲကတော့သူ့ပြန်ပြန်ပြတ်တည်ကတော့ဘုံမလို့ဖြစ်ပါလေ။ကျန်သားတော့
ကချင်လွတ်လပ်ရေးကရိုင်ရဲ့တရင်နဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးပြောသွားတာပါ။ဒီကြောင်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်။ဒီတရင်နဲ့အတူစီထရန်ဆိုင်ကလုံးကြောင်ရခိုင်မှာလဲဧကတသိန်းနီးပါးပျက်စီးခဲ့တာအပါအဝင်မြန်မာအရေးညွန်ပေါင်းဖွဲ့ PR ပေးဖို့ကုလအထူးကိုယ်စားလှယ်တိုက်တွန်းတာမြန်မာအရေးအာဆီယံချင်းကပ်ပုံပြောင်းလဲဖို့အကဲခတ်တွေကတိုက်တွန်းတာဒီလိုနောက်ဆုံးရတရင်ပြဖို့ချက်တွေနဲ့အတူကြတာရင်းနေ့ညတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်ကိုဝင်းမင်းရဲ့အကြမ်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကတရင်လွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောင်းဝင်းလိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါပါရှင
်မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တဲကိုအဖြေရှာရေးမှာအာဆီယံအဖွဲ့အကြသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်5ရပ်အရေးကြီးတယ်ဆိုတဲ့အချက်ကိုသက်ဆိုင်ရာဒေတာတွင်းနိုင်ငံတွေထပ်လောင်းအခိုင်အမာသဘောတူခဲ့တဲ့အကြောင်းဒီကနေ့အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့မြန်မာရေးအာဆီယံအထူးစည်းအဝေးပွဲမှာအာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကကြီးညာချက်ထုတ်ပြန်ပါတယ်။ဒါအပြင်အာဆီယံဘုံသဘောတူညီချက်5ရပ်တိုးတက်မှုမရှိတဲ့ပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့စိတ်ပြည့်မိတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နာမာဆူဒီကလည်းဝေဖန်ပြောကြားပါတယ်။ကချင်ပြည်နယ်ဖားကန့်မြို့နီးကဂီတဖျော်ဖြေပွဲကိုမြန်မာစစ်ကောင်စီကလေကြောင်းတက်ခတ်ခဲ့တာနဲ့ပတ်သက်လို့လဲမြန်မာရေးအထူးစည်းအဝေးအပြီးပြုလုပ်တဲ့သတင်းသာရှင်းလင်းပွဲမှာဝန်ကြီးမာဆူဒီကအခုလိုဝေဖန်ပြောကြားခဲ့ပါတယ်။
Serangan yang dilakukan junta militer Myanmar pada saat pelaksanaan konser musik di Kachin harus dikecam.
ချင်းပြည်နယ်အတွင်းကဂီတဖျော်ဖြေပွဲကိုမြန်မာစစ်တပ်ကတိုက်ခတ်ခဲ့တဲ့ဖြစ်ရပ်ကိုပြစ်တင်ရှုံချခြင်းတလို့ဒါဟာဘလုံးမလက်ခံနိုင်စရာမရှိတဲ့လို့ရပါတည်ဆုံသွားသူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအင်ဒိုနီးရှားနိုင်ငံအနေနဲ့ဝန်ထမ်းကြောင့်ပြောကြားလိုပါတယ်ဒီလိုအကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်သင့်ပါပြီဒီတောင်းဆိုချက်ကိုတမရထံကိုချက်ချင်းပို့ပေးဖို့အတွက်လည်းအင်ဒိုနီးရှားနိုင်ငံကတောင်းဆိုပါတယ်လို့ဝန်ကြီးမာဆူဒီကပြောသွားတာပါKIO ကချင်လွတ်မြောက်ရေးအဖွဲ့တည်ထောင်တဲ့62နှစ်ပြည့်အခမ်းအနားအကျိုးဂီတဖျော်ဖြေပွဲကျင်းပနေချိန်မှာမြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခတ်ခဲ့တာနဲ့ပတ်သက်လို့အာဆီယံအဖွဲ့ဝင်နိုင်ငံတနင်္ဂနွေအနေနဲ့ဒါဟာအပြင်းထန်ဆုံးပြောဆိုခြင်းလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းရမှာမြန်မာနိုင်ငံသားတွေပါဝင်မှပြည်လည်နိုင်မှာဖြစ်တဲ့အတွက်မြန်မာနိုင်ငံသားတွေနဲ့တွေ့ဆုံစကားပြောဖို့လိုအပ်တဲ့အကြောင်းဒါမှလည်းအာဆီယံရဲ့ဂျာဝင်ဆောင်ရွက်ပေးမှုအောင်မြင်ထမြောက်နိုင်မှာဖြစ်တဲ့အကြောင်းလည်းဝန်ကြီးမာဆူရီကပြောပါတယ်လာမယ့်နိုဝင်ဘာလအာဆီယံထိပ်သီးစုဝေးမှာတိုင်ခင်အကျိုးကျင်းပတဲ့စည်းဝေးပွဲအတွင်းမြန်မာနိုင်ငံငင်းချမ်းရေးအတွက်ဒီတက်ပို့ပြီးတော့ဆောင်ရွက်နိုင်ရေးတန်ဓိဋ္ဌာန်ခံခံမှမှချမှတ်ဆောင်ရွက်နိုင်ရေးအဖွဲ့ဝင်နိုင်ငံတွေသဘောတူခဲ့တဲ့အကြောင်းလဲဒီကနေ့စည်းဝေးပွဲအပြီးလက်ရှိအလဲကျဥက္ကဋ္ဌကမ္ဘောဒီးယားကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတန်တရာလည်နေတဲ့အပေါ်အထူးစိတ်ပြည့်မိတဲ့အကြောင်းလဲဒီအာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ဆွေးနွေးပွဲကိုတက်နေတဲ့စင်ကာပူနိုင်ငံသားရေးဝန်ကြီး BBN Vala Krishna ကလည်းပြောကြားခဲ့ပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့မြန်မာရေးအထူးအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်ဆေလွတ်ခြင်းနဲ့ဆိုရင်တက်ရောက်ဖို့နေရာတစ်ခုအရန်ထားခဲ့တယ်လို့အထူးအစည်းအဝေးကိုအရှင်ဖြစ်ကျင်းပတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်ကိုမှဆေလွတ်ခဲ့ခြင်းမရှိပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေတိုးလာတဲ့အခြေအနေမြမရေးအကြက်တဲဖြည့်ရှင်းနိုင်မယ်ပုံမထိရောက်တဲ့နီလန့်တွေရှာဖို့အာဆီယံနိုင်ငံသားရေးဝန်ကြီးတွေဆွေးနွေးခဲ့ကြတာပါ ဒီစည်းဝေးကျင်းပဖို့ပြီးခဲ့တဲ့စက်တင်ဘာလကနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့ကာလမှာအင်ဒိုနီးရှားနိုင်ငံကအဆိုပြုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအရေးမှာအာဆီယံနိုင်ငံတွေအကြားတနိုင်ငံနဲ့တနိုင်ငံသဘောထားမတူညီကြပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ရက်အလုံးမဖြစ်တော့ဘူးဆိုရင်အာဆီယံဘက်ကပုံမကောင်းမွန်တဲ့ချီကပ်မှုပုံစံပြောင်းလဲဖို့မလေးရှားနိုင်ငံခြားရေးဝန်ကြီးကတိုက်တွန်း PR ပေးနေပါတယ်ရှင်။
မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီပေးကိစ္စတွေမှာထိုင်းနိုင်ငံဘက်ကနိုင်ငံတကာကတိကဥပဒေတွေကြောင်းအရစံတမလှုပ်ထုံးလုပ်နေတဲ့အတိုင်းတိတိကျကျလိုက်နာလှုပ်ဆောင်နေတဲ့အကြောင်းထိုင်းမျိုးသားလူမျိုးရေးကောင်စီအတွင်းမှုချုပ်ဗိုလ်ချုပ်ဆူပုတ်မလာနီယုံပြောဆိုတာကိုဒီကနေ့ဘန်ကောက်ပို့သတင်းမှာဖော်ပြပါတယ်။ရှေ့လထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံအပက်စီဝေးလုံခြုံရေးအတွက်ချုပ်တင်ပြင်ဆင်မှုအခြေအနေကိုပြောရင်ပေါ်ကျောက်စုပေါ်ကမြန်မာနိုင်ငံအရေးကိုထည့်သွင်းပြောဆိုသွားတာပါ။အပက်အစည်းအဝေးလုံခြုံရေးကိုတင်းကျပ်ထားတဲ့တစ်ချိန်တည်းမှာပဲမြန်မာအရေးရုရှားယူကရိန်းစစ်ပွဲနဲ့ထိုင်ဝမ်ရေလက်ကြားအရေးကိစ္စတွေကိုမျက်ချင်မပြတ်တိုးပြီးစောင့်ကြည့်သွားမယ်အကြောင်းလည်းသူကပြောပါတယ်။ပြည်ပခါတွေကိုတက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနိုင်ငံတကာဥပဒေနဲ့ကုလသမဂ္ဂဗြိတိန်စာတမ်းပါအချက်အလက်တွေကိုလိုက်နာပြီးငြင်းငြင်းချမ်းချမ်းစစ်စစ်ညှိနှိုင်းရေးမှုအပေါ်မှာထိုင်းနိုင်ငံအနေနဲ့အခိုင်အမာရပ်တည်တယ်လို့ပြောပါတယ်။နိုင်ငံတကာကောင်းဆောင်တွေတက်ရောက်မဲ့အပက်အစည်းအဝေးကာလဘောင်ကောင်းမျိုးလူမျိုးရေးတင်းကျပ်ထားတဲ့အခြေအနေရဲနဲ့စစ်တပ်ရဲ့ပူးပေါင်းဆောင်ရွက်မှုအနေထားအစည်းအဝေးအပေါ်ထိခိုက်လာနိုင်ခြင်းကာကွယ်ဖို့ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုတ်ချန်အိုချာရဲ့ညွှန်ကြားချက်တွေကိုလည်းဗိုလ်ချုပ်ဆူပုတ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ။
မင်းညကထိုင်းနိုင်ငံဘန်ကောက်မြို့တရားမဝင်ဖွင့်လှစ်ထားတဲ့ကာရာအိုကေဆိုင်တစ်ခုမှာမူရစ်ဆေးဝါးသုံးဆွဲမှုနဲ့နိုင်ငံသားသား200ကျော်ကိုထိုင်းရဲတွေကဖမ်းဆီးလိုက်ပါတယ်။ဘန်ကောက်မြို့ဖျော်ဖြေပွဲနဲ့ကလပ်တွေရှိတဲ့စတုံခရိုင်အတွင်းကာရာအိုကေဆိုင်ထဲမှာမူရစ်တောက်စားပါတီကျင်းပနေတဲ့နိုင်ငံသားတွေကိုထိုင်းရဲတွေကဖမ်းဆီးစစ်ဆေးခဲ့တာပါ။အများစုဟာတရုတ်နိုင်ငံသားတွေဖြစ်တယ်လို့ထိုင်းရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။သူတို့ကိုစီးစစ်ကြည့်တဲ့အခါတရားမဝင်မူရစ်ဆေးတွေတုံးထားတာစစ်ဆေးတွေ့ရှိတဲ့အကြောင်းပြောပါတယ်။သူတို့ကကက်တမင်းမက်သဖက်တမင်းနဲ့ဒိုင်ယာစီပင်စတဲ့မူရစ်ဆေးတွေတုံးဆွဲထားတာတွေ့ရတဲ့အကြောင်းနဲ့နောက်ထပ်ထပ်မံစစ်ဆေးသွားပြီးလိုအပ်တယ်လို့အရေးယူသွားမယ်အကြောင်းထိုင်းရဲတွေကပြောပါတယ်။မကြာသေးခင်ကပဲထိုင်းမြန်မာနယ်စပ်မြန်မာနိုင်ငံဘက်ခြမ်းကတာချီလိတ်မြို့မှာအမုံနဲ့အရေးတွေရောင်းချတဲ့ Happy Water နဲ့ဆင်တဲ့ Happy NN လို့နာမည်ပေးထားတဲ့နောက်ထပ်မူရစ်ဆေးတစ်မျိုးပြန့်နှံ့နေတဲ့အကြောင်းထိုင်းမူရစ်ဆေးဝါးထိန်းချုပ်ရေးဘုတ်အဖွဲ့ ONCB ကတတိပေးတက်လှမ်းထားပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ 190 kHz 1505ကနေပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA American တန်ကနေကြာတာပတိနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေရပါခင်ဗျာယူကရိန်းနိုင်ငံကလျှက်စစ်တာအားထုတ်လုပ်တဲ့အခြေခံအဆောက်အုံတွေမနစ်ဗိုလ်တဟူးနေ့ညမှာရုရှားတို့ရဲ့တိုက်ခိုက်ခြင်းခံရပြီးတဲ့နောက်တိုင်းပြည်အတွင်းကဒေသအတော်များများကိုလျှက်စစ်တာအားအကန့်အသတ်နဲ့ဖြန့်ချီသွားမယ်လို့အစိုးရလျှက်စစ်တာအားကုမ္ပဏီကဒီကနေ့ပြောကြားလိုက်ပါတယ်ဖြစ်စည်းသွားတဲ့အထက်တိုင်းပြည်အလဲပိုင်းကလျှက်စစ်ဖြန့်ချီရေးဆိုင်ရာဖြစ်စည်းကိရိယာတွေလည်းပါဝင်တယ်လို့ယူကရိန်းနာဂိုကုမ္ပဏီကပြောပါတယ်ဒီလိုကန့်သတ်ရတာဟာလျှက်စစ်မီဖြန့်ချီနိုင်ရေးနဲ့တုံးလုံမှုဝန်အားမမျှမှာကိုဟန်တာဘုံနဲ့ပျက်စီးသွားတဲ့အဆောက်အုံတွေကိုပြင်ဆင်ဖို့အတွက်ဖြစ်တယ်လို့ဆိုပါတယ်။တိုင်းပြည်အတွင်းလျှက်စစ်မီးဖြန့်ချီရေးတည်ငြိမ်မှုရှိအောင်လှုံ့ဆော်ပေးနေတဲ့အတွက်လျှက်စစ်ဝန်ထမ်းတွေကိုသမ္မတဗလိုဒီမီဇယ်လင်စကီကဂုဏ်ပြုကြေညာချိန်မှာပဲယူကရိန်းကလျှက်စစ်တာအားထုတ်လုပ်တဲ့နေရာတွေကိုတိုက်ခိုက်ခံရတာဖြစ်ပါတယ်။ဒီတော့တွင်ဘယ်လာရုစ်နိုင်ငံကနေတိုက်ခိုက်တာတွေကိုရှိလာမှဆိုးတဲ့အတွက်နေဆက်မှာယူကရိန်းတပ်ဖွဲ့အင်အားတွေကိုတုံ့ပြန်ချထားတယ်လို့ယူကရိန်းစစ်တပ်တာဝန်ရှိသူကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့2021ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံကနေပြီးတော့ဒီရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့စ조사မယ်လို့ဂတိကဝတ်ပြုထားတဲ့နိုင်ငံတွေတဲကတချို့ပဲသူတို့ဂတိတွေအတိုင်းလိုက်နာခဲ့တယ်လို့ဗုဒ္ဓဘုနေကထုတ်ပြန်တဲ့ကုလသမဂ္ဂအစင်ခန်းစာကဖော်ပြပါဗျ။နိုင်ငံပေါင်း193နိုင်ငံကရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးလှုပ်ဆောင်ချက်တွေကိုလေ့လာစုဆောင်းထားတဲ့ဒီအစင်ခန်းစာအရဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုရှော့ချရေးအတွက်နိုင်ငံ24နိုင်ငံကပဲသူတို့ရဲ့ဂတိတွေအတိုင်းလှုပ်ဆောင်ခဲ့တာကိုတွေ့ရပါဗျ။ဖန်လုံအိမ်ဓာတ်ငွေအမ များဆုံးထုတ်လွှင့်နေတဲ့နိုင်ငံတွေကသူတို့ကိရိတွေအတိုင်းလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့အကြောင်းနဲ့ဒီအတိုင်းဆိုရင်ကမ္ဘာကြီးအပူချိန်ကို 1.5 ဒီဂရီဆယ်စီယပ်ထက်မပိုအောင်ထိန်းထားဖို့ဆိုတဲ့ပါရီသဘောတူညီချက်ပန်းနိုင်ကိုရောက်အောင်ကြိုးစားဖို့ကတိတ်ကိုခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့ကမ္ဘာမိုးလေဝသအဖွဲ့အတွေ့အေမှုချုပ်ပက်ထရီတာလက်စ်ကပြောပါတယ်ရှင
်။အီရန်နိုင်ငံမှာရှိတဲ့ရှီးအိုက်ဘာသာရေးအထွတ်မြတ်ထားတဲ့ဖျားကြောင်တစ်ခုတည်းကိုပုတ်ထုနေ့ညနေပိုင်းကတနတ်သမားတွေဝင်ရောက်တက်ခိုက်ခဲ့တာကြောင့်လူ15ဦးနဲ့မနေ့တည်ဆုံးပြီး40ကျော်ဒဏ်ရာရခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြပါတယ်။ရှိရစ်မြို့မှာရှိတဲ့ရှာရှဂရာဘာသာရေးအဆောက်အုံတွေအခုလိုဝင်ရောက်ပြစ်ခတ်တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုအဖြစ်အီရန်အစိုးရမီဒီယာတွေကသုံးလုံးပြီးတန်တရားရှိသူတရားခဏဦးကိုဖမ်းဆီးထားတယ်လို့ဆိုပါတယ်။ Islamic State အဖွဲ့ကတော့ဒီတိုက်ခိုက်မှုကိုသူတို့လုပ်ဆောင်ခဲ့တာဖြစ်ကြောင်း Jihad Scope Online စာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ။
ယူကရိန်းလက်စစ်တပ်အားထုတ်လုပ်တဲ့အခြေခံအဆောက်အုံတွေကိုဗုဒ္ဓဘူးနေ့ညပိုင်းရုရှားဘက်ကတိုက်ခိုက်တာတွေခံခဲ့ရပြီးတဲ့နောက်နိုင်ငံတဲ့ဒေသအတော်များများကိုလက်စစ်တပ်အားအကန့်အသတ်နဲ့ဖြန့်ချီသွားမယ်လို့ယူကရိန်းအစိုးရလက်စစ်တပ်အားကုမ္ပဏီကဒီကနေ့ပြောကြားလိုက်ပါတယ်ပျက်စီးသွားတဲ့အထက်တိုင်းပြည်အလဲပိုင်းကလက်စစ်ဖြန့်ချီရေးဆိုင်ရာစစ်ပစ္စည်းတွေလည်းပါဝင်တယ်လို့ယူကရိန်းကိုကုမ္ပဏီကပြောပါတယ်အခုလိုကန့်တက်ရတာဟာလျှက်စစ်မီးအလွန်ကျွံသုံးဆွဲတာကိုရှောင်နိုင်ဖို့နဲ့ပျက်စီးသွားတဲ့အဆောက်အုံတွေကိုပြင်ဆင်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်ရှင
်ကျသပြီးညရဲ့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးခဲ့တာပါအခုဆက်ပြီးနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါအရင်ဆုံးတော့ကချင်ပြည်နယ်ဖားကန့်ဒေသဘက်ကတိုက်ခိုက်မှုနဲ့ပတ်သက်တဲ့နောက်ဆုံးရအခြေအနေသတင်းပေးပို့ချက်ကိုစပြီးတော့ပြောပြပေးပါမယ်ပြီးခဲ့တဲ့သတင်းဘက်ကဖားကန့်ဒေသမှာမြန်မာစစ်တပ်လေကြောင်းတိုက်ခိုက်မှုအတွင်းတေဆုံးခဲ့ရသူတွေနဲ့ပတ်သက်တဲ့အချက်အလက်အတည်ပြုချက်တွေမကြခင်ထုတ်ပြန်မယ်လို့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ကပြောပါတယ်ဒဏ်ရာပြင်းထန်သူတွေနဲ့နောက်ထပ်တေဆုံးမှုတွေရှိနေတဲ့အတွက်အတည်ပြုစည်းရင်းကိုစီစစ်နေတာကြောင့်နောက်ဆုံးအတည်ပြုချက်ချက်ချင်းမထုတ်နိုင်တာလို့ပြောပါတယ်စစ်ကောင်စီဘက်က KIA တပ်စခန်းကိုတိုက်ခိုက်တာဖြစ်တယ်လို့ပြောထားပြီးတေဆုံးခဲ့သူအားလုံးနီးပါး KIO ကချင်လွတ်လပ်ရေးအဖွဲ့စစ်အရာရှိတွေဖြစ်တဲ့ဆိုတဲ့သတင်းအချက်လက်တွေထွက်ပေါ်နေတဲ့အပေါ်မှာလည်းမဟုတ်မှန်ကြောင်း KIO ပြန်ကြားရေးတာဝန်ခံကညင်းပါတယ်သတင်းပေးပို့ချက်အပြည့်အစုံကိုကိုငင်းရံကပြောပြပေးပါပါရှင်
ကချင်လွတ်လပ်ရေးတပ်မတော် KIA တပ်မဟာကိုးနယ်မြေဖားကန့်ဒေသမှာတနင်္ဂနွေနေ့ညကမြန်မာစစ်တပ်လေကြောင်းတိုက်ခိုက်မှုအတွင်းတေဆုံးခဲ့ရတဲ့သူတွေရဲ့စရင်ကိုထုတ်ပြန်ဖို့ပြင်ဆင်နေပြီးမနှက်ပြန်လောက်မှာထုတ်ပြန်နိုင်ဖို့မျှော်လင့်နေကြောင်းကချင်လွတ်လပ်ရေး KIO ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနောဘူးက VOA ကိုပြောပါရယ်မြန်မာစစ်ကောင်စီဘက်ကတော့လေကြောင်းကနေတိုက်ခိုက်ခဲ့တဲ့နေရာဟာ KIA ကချင်လွတ်လပ်ရေးအဖွဲ့စီရေးလှုပ်ရှားရနယ်မြေဖြစ်ပြီးတော့အရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာမဟုတ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။တချိန်တည်းမှာပဲတေဆုံးခဲ့ရသူအလုံးနီးပါးဟာ KIO ကချင်လွတ်လပ်ရေးအဖွဲ့စေအရာရှိတွေဖြစ်တဲ့အကြောင်း KIO ဘက်ကပေါက်ကြားလာတဲ့ကြီးနန်းစာစီရင်အဖြစ်နာမည်တွေလူမှုကွန်ရက်မှာပြန့်နှံ့နေပါတယ်။ KIO ဘက်ကတော့တိုက်ခိုက်ခံရတဲ့နေရာဟာတပ်စခန်းတစ်ခုမဟုတ်ပဲခရီးသွားသူတွေခိတ္တအနားယူတဲ့နေရာဖြစ်တဲ့အကြောင်းတုံ့ပြန်ထားသလိုလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့တေဆုံးသူစီရင်ဟာလည်းတဲ့မားရီတာဖြစ်တယ်လို့တုံ့ပြန်ပါတယ
်အားရာဟိုစစ်ကောင်စီဘက်ကနဲ့ရန်သူဘက်ကနဲ့အဲတင်ထားတဲ့ဒင်းတွေဖြစ်ပါတယ်ဒီချင်းနဲ့စာအတုနဲ့လုပ်ထားတာဘယ်မှာကမှမရှိဘူးအဲမနေ့ကတော့တည်လာပါတယ်နောက်ထပ်ပြန်တည်လာလဲရှိလို့လေ
ပြီးခဲ့တဲ့အင်္ဂါနေ့ညနေပိုင်းအထိဆင်းရင်းနေအရလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသူ60ကျော်ရှိပြီးထိခိုက်ဒဏ်ရာရသူ50ကျော်ရှိတဲ့အကြောင်း KIO ဘက်ကအစောပိုင်းပြောဆိုထားပါတယ်အခုချိန်ထိတော့ထိခိုက်ဒဏ်ရာရသူတွေထဲမှာစိုးရင်ရသူတေဆုံးသူတွေရှိနေပြီးစောင့်ကြည့်နေရတဲ့အကြောင်းဗိုလ်မှူးကြီးနောဘူးကပြောပါတယ်တေဆုံးသူတွေအတွက်ပြန်တန်းသဘောမျိုးထုတ်ပြန်ဖို့ပြင်ဆင်နေတဲ့အကြောင်းလည်းသူကပြောပါတယ
်အခုလည်းဟိုလူနာတရားတော့တော့နေတော့မရှိနေတာအခုလည်းညနေပိုင်းသူတို့တောင်းကြလာတာတော့ဟိုပြောတော့နည်းနည်းစူးနေတယ်လို့တောင်းကြလာတာရှိပါတယ်ဒါပေမဲ့ကျွန်တော်တို့အားလုံးအပြည့်ပြည့်တဲ့နောက်ပိုင်းမှာတော့ကျွန်တော်တင်တာပေါ့လေနော်ဒီကျွန်တော်တို့အဲဒီလူကုန်းကုန်းကြီးအတိုင်းကတော့ဒီကျွန်တော်ထုတ်ပြန်တင်တဲ့တက်ပြီးကတော့လုံးမလို့ဖြစ်ပါလေအဲဒီပြောမှလည်းကျွန်တော်တို့ကြံတန်းတော့အဲ့ဒါတော့လုံးမလို့ဖြစ်ပါလေဒါပေမဲ့ခုတော့အာမရသေးဘူးဖြစ်နေတာ
လေကြောင်းကနေတိုက်ခိုက်တဲ့အတွက် KIA အမှုထမ်းတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေအမှုပညာရှင်တွေအရက်သားတွေတိတ်ဆုံးခဲ့တဲ့အကြောင်း KIA ဘက်ကပြောဆိုထားပြီးစစ်ကောင်စီဘက်ကတော့ဒါကိုညင်းဆိုပါတယ် K KIA ဘက်ကသူတို့စခန်းတွေကိုအချိန်ချင်းတိုက်ခိုက်ခဲ့တဲ့အတွက်တံပြန်တိုက်တာဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်။အခင်းဖြစ်ပွားရာနေရာကိုဘာသာရေးအသင်းအဖွဲ့တွေ၊နိုင်ငံအကူအညီမှုအသင်းတွေတွားဖို့ကြိုးစားနေပေမဲ့မြန်မာစစ်တပ်ဘက်ကလမ်းတွေပိတ်ထားတာကြောင့်ဝင်လို့မရသေးဘူးလို့ဒေသခံတွေကပြောဆိုနေပါတယ်။ကချင်ဒေသလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးဒီတိုက်ခိုက်မှုဟာနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေအရအရက်သားတွေကိုအကာအကွယ်ပေးရမယ့်တာဝန်ဝင်တရားကိုအလေးမထားကြောင်းပြသတဲ့လုပ်ရအဖြစ်မြန်မာနိုင်ငံမှာရှိတဲ့ဥရောပသမဂ္ဂတန်ယုံနဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတန်ယုံ16ခုတို့ကပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ထားပါတယ်။အာဆီယံအလှည့်ကြားဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံကတော့ဒီရက်ပိုင်းဖြစ်ပွားခဲ့တဲ့အင်းစိန်ထောင်ဘုံးပေါက်ကွဲမှုပြင်ပြည်နယ်အတွင်းတိုက်ခိုက်မှုနဲ့ကချင်ပြည်နယ်အတွင်းလေကြောင်းတိုက်ခိုက်မှုတွေကိုထောက်ပြပြီးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ဝန်ရင်ဆိုင်နေရတဲ့လူသားချင်းစာနာမှုအကျတဲ့ပုံပြီးဆိုးရွားသွားနိုင်ကြောင်းနဲ့အထူးစိုးရိမ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ဖာကန်တိုက်ခိုက်မှုတေဆုံးအတီးပြူစီရင်ထုတ်ပြန်မှု KI ကိုပြင်ဆင်နေတဲ့သတင်းကိုငင်းညာပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့ Cyclone Mountain Sea Train ရိုက်ခိုက်ခဲ့တဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းပြောပြပေးကြပါမယ်။ပြီးခဲ့တဲ့ရက်ပိုင်းကတိုက်ခိုက်ခဲ့တဲ့ဆိုင်ကလုန်းမုန်တိုင်းစီထရန်ရဲ့ရိုက်ခတ်မှုကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာစပါးဆိုင်လေအေက8000ကျော်လောက်ပျက်စီးသွားတယ်လို့တောင်သူလယ်သမားတပ်မကကပြောပါရယ်အခုလိုစပါးခင်းတွေပျက်စီးသွားတာကြောင့်လယ်သမားတွေအတွက်ဆုံးရှုံးမှုများသလိုရခိုင်ပြည်နယ်ရဲ့စားနပ်ရိက္ခာအတွက်စိုးရိမ်ရတယ်လို့လည်းတောင်သူတွေကပြောဆိုကြပါရယ်ရခိုင်ပြည်နယ်အတွင်းမုန်တိုင်းနောက်ဆက်တွဲစပါးခင်းတွေပျက်စီးတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစံကျော်ပြောပြပေးပါရှင်
ไซโคลนมုန်တိုင်းซีทรันအရှိန်ကြောင့်ရခိုင်ပြည်နယ်ကမြို့နယ်တချို့မှာဒီရေတွေတက်လာပြီးနေရာတော်တော်များများရေကြီးရေရှမ်းတာတွေရှိခဲ့တယ်လို့စပားဆိုင်ခင်းတွေတော်တော်များများပျက်စီးသွားတယ်လို့ဒေသခံတွေနဲ့ရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားတမကကပြောပါတယ်ရတိတောင်ပုံနာကျွန်းပေါက်တော်မြေပုံနဲ့တောင်ကုန်းမြို့နယ်တွေမှာမုန်တိုင်းကြောင့်ပျက်စီးသွားတဲ့လေကခမ်းမန်းကြီး8000ကျော်အထိရှိတယ်လို့လည်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလယ်သမားတမကပြောခွင့်ရဦးအောင်ကျော်များကပြောပါတယ
်ရခိုင်ပြည်ကမှစပားတွေပျက်စီးသွားတာတော့မှန်ပါတယ်ဒါပေမဲ့ဆရာရဲ့ကျွန်တော်တို့မှလည်းဒီမှာဟိုဒေတာအချက်အလက်တွေကတော့မပြည့်စုံသေးဘူးဒါပေမဲ့ခမ်းမန်းကြီးကတော့ကျွန်တော်တို့ရခိုင်ပြည်ကမှ8000နဲ့အဖင်းကြားလောက်တော့ကျွန်တော်တို့ဒီတွေတက်ပြီးတော့မှလေတွေဆုံဆုံနေတာမယ့်အခြေအနေရှိပါတယ်ခင်ဗျာ
စိုက်ပျိုးရေးနဲ့ရေလုံငန်းကိုအဓိကလုပ်ကန်ကြတဲ့ပေါက်တော်မျိုးနယ်မှာဆိုရင်လဲမုံတိုင်းကြောင့်လေအေကတောင်းနဲ့ချီပျက်စီးသွားပြီးလေသမားတွေအတွက်အခက်ကြုံနေရတယ်လို့ပေါက်တော်မျိုးနယ်ငပြည်တဲ့ကြေးရွာကလေယာလုပ်ငန်းလုပ်ကန်တဲ့ဦးအောင်ထင်ကပြောပါတယ
်ကျွန်တော်တို့ဖက်မှာအကောင်လုံးပြောရမယ်ဆိုရင်အေကပေါက်ဒီတောင်းနဲ့ချီပြီးတော့ပျက်စီးသွားပါတယ်ခင်ဗျဒီအရေပေါ်ပြန်ရိုက်သိမ်းဖို့လေဒီမဖြစ်နိုင်ရဖို့အခြေအနေမှာရှိနေတယ်ပေါ့နော်ဒီနောက်ပြီးတော့ဒီထွက်လက်စားဒီနောက်ဆုံးပေါ်စပါးတွေကြတော့လေဒီလေပြန်းတံတွေကြောင့်အကောင်လုံးကဒီအဖူးတွေပျက်စီးသွားတယ်အသေးနံတွေပျက်စီးသွားတယ်လေသမားတွေကြတော့ဒီနေ့တော့တော်တော်လေးအခက်အခဲဖြစ်သွားပြီပေါ့နော
်ဒါအပြင်ရတိတောင်မြို့နယ်မှာလည်းမေယုမြေကန်တစ်လျှောက်ကစပားဆိုင်ခင်းတွေလည်းဤကတောင်းတဲ့ချီပျက်စီးသွားတယ်လို့လေအေက30ကျော်ပျက်စီးသွားတယ်ပြပင်းရင်ကြေးရွာကလေသမားဦးခင်လာကပြောပါတယ
်ကျွန်တော်ရွာမှာကစပားဘယ်လိုဆိုဘယ်လိုစပားလေသမားက60ကျော်ရှိတယ်စပားအေကက1000ကျော်ရှိနေတယ်ကအကုန်လုံးစပားပျက်စီးသွားတော့ပဲအဲကျွန်တော်ကတော့လေက30လောက်ပါသွားတယ်ဆရာက
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့စပားဆိုင်ရာသီတုန်းကလည်းမိုးရိမ်ချိန်အပြည့်အဝများရှိတယ်လို့မြေဩဇာဇီးတွေအစမတန်မြင့်တက်နေရာကြောင်းလယ်သမားတွေအနေနဲ့လယ်အေကတွေကိုလျှော့ပြီးတော့စိုက်ပျိုးခဲ့တာလည်းဖြစ်ပါတယ်။လက်ရှိမှာလည်းစပားခင်းတွေထပ်မံပျက်စီးသွားတာကြောင့်စားနပ်ရိက္ခာအတွက်စိုးရိမ်ရတယ်လို့လည်းပေါက်တော်မျိုးနယ်ကလယ်ယာလုပ်ငန်းလုပ်ကန်သူဦးအောင်ထင်းကလည်းပြောပါတယ
်။ကျွန်တော်တို့ဒီပေါက်တော်ဖက်ကြတော့ဒီအဓိကရေလုပ်ငန်းနဲ့ဒီလယ်ယာစိုက်ပျိုးရေးပေါ့အဓိကအမှန်ကိုပြကြတာဆိုတော့လေလက်ရှိမှာဒီနေ့ကလေဒီစပားတိုက်တဲ့အခါလေအခက်ခဲတဲ့အများကြီးရှိတယ်ပေါ့နော်ဒီကွန်ဂရစ်နဲ့မြန်မာမုန်တာလေနောက်ပြီးတော့တက်မျိုးဥစားတွေလုံလုံလမတုံးလိုက်တာကြောက်ရယ်စပားစိတ်ဧကတွေကိုလည်းတလျှော့ဆိုရင်ဒီလျှော့ပြီးတော့စိုက်ပျိုးရတဲ့အနေအထားတွေမှာအခုလိုမျိုးဒီတဘဝဘေးအန္တရာယ်တွေထပ်ပြီးတော့ကြုံတွေ့ရတယ်ဆိုတော့ကျွန်တော်တို့ဒီပေါက်တော့မျိုးနဲ့အတိုက်တန်တဲ့ပြောရမယ်ဆိုရင်ဒီနေ့ကဒီစားနပ်ရိက္ခာပုံလုံးရေးကတော်တော်လေးအခြေအနေတော်ရတဲ့အချိန်မှာရောက်သွားပြီလို့ပြောလို့ရပြီပြောလို့ရပါတယ
်ရခိုင်ပြည်နယ်မှာစပားဆိုင်လေအေက12သိန်းရှိပြီးဒီနှစ်မှာတော့အကြောင်းမျိုးမျိုးကြောင့်အေက9သိန်းလောက်သာစိုက်ပျိုးနိုင်ခဲ့တဲ့အပြင်အခုမုံတိုင်းကြောင့်လေအေက3သိန်းနီးပါးထပ်မံပျက်စီးသွားတယ်လို့ခန့်မှန်းထားကြပါတယ်ရခိုင်ပြည်နယ်မှာပုံမှန်အားဖြင့်လေအေက9သိန်းအတွက်စပားထွက်နှုန်းဟာတင်းသိန်းပေါင်း5ကျော်တိထွက်ပေမဲ့ဒီနှစ်မှာတော့စပားအထွက်နှုန်းတင်းသိန်းပေါင်း400ကျော်လောက်သာရှိနိုင်တယ်လို့လည်းရခိုင်ပြည်နယ်လုံးဆိုင်ရာတောင်သူလေသမားတမကပြောခွင့်ရကပြောဆိုပါတယ်ခင်ဗျာ
စီထရမ်ဆိုင်ကလုန်းကြောင့်ရခိုင်ပြည်နယ်ဘက်မှာလေအေကတသိန်းနီးပါးပျက်စီးသွားခဲ့တဲ့တဲ့ရင်ကိုစံကျော်ပြောပြပေးခဲ့တာပါအခုတခါတော့မြမအေးညွန့်ပေါင်းဖွဲ့ PR ပေးဖို့ကုလအထူးကိုယ်စားလှယ်တိုက်တွန်းတဲ့အကြောင်းဆက်ပြီးတော့ပြောပြပေးပါမယ် မြန်မာနိုင်ငံမှာဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူပေါင်းလောကမှာအဆိုးဝါးဆုံးအခြေအနေကိုထင်ဟပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်အရေးဆိုင်ရာတတိယကော်မတီမှာမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကပြောဆိုလိုက်တာပါ။တနိုင်ငံချင်းစီရဲ့မြန်မာအပေါ်ဖိအားပေးတာတွေကထိရောက်မှုမရှိဘဲအခြေအနေအဆပေါင်းများစွာပိုဆိုးလာနေတဲ့အတွက်နိုင်ငံတကာညွန်ပေါင်းဖွဲ့ဖိအားပေးဖို့လိုအပ်နေပြီလို့ VOA ကပြောပါရယ်။လုံခြုံရေးကောင်စီမှယူကရိန်းအရေးဗီဒီယိုကြောင့်အလုံးမဖြစ်တဲ့အတွက်ညွန်ပေါင်းဖွဲ့ပြီးကုလအထွေထွေညီလာခံကနေရပ်ပိုင်းအတွင်အရေးယူနိုင်ခဲ့တဲ့တာရကမျိုးနဲ့မြန်မာပြည်သူတွေကိုကူညီတင်ပါပြီလို့ Tom Andrews က VOA ရဲ့ကုလသမဂ္ဂ Margaret Bashir နဲ့တီးတန့်တွေ့ဆုံမေးမြန်းမှုမှာရှင်းပြခဲ့ပါရယ်။ကိုဝင်းမင်းကကောက်နှုတ်တင်ပြပေးထားပါရယ်ရှင်။
ဟုတ်ကဲ့နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမနေ့ကပဲလုပ်တဲ့89ကြိမ်မြောက်ကုလထွေညီလာခံ UNGA ရဲ့လူ့ခွင့်ရင်းနဲ့ဆိုင်တဲ့တတိယကော်မတီစည်းဝေးမှာမစ္စတာအန်ဒရူးကမြမလူ့ခွင့်ရင်းအစီအစဉ်ခန်းစာတည်သွင်းခဲ့ပြီးသတင်းစာရှင်းလင်းပွဲဆက်လုပ်ကာနောက် VOA စတူဒီယိုမှာတိကျအင်တာဗျူးပေးခဲ့ပါတယ်။ဒီတစ်ခေါက်တင်ပြခဲ့တဲ့မြမလူ့ခွင့်ရင်းနောက်ဆုံးအခြေအနေကိုမေးရမှာအမေရိကန်လွှတ်တော်မဟောင်းလဲဖြစ်တဲ့အန်ဒရူးစ်က
The humanitarian situation, the human rights situation.By any measure conditions
မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်အခြေအနေတွေကဘလို့ပဲတိုင်းတိုင်းစတိုးချီကိုစိုးဝါးပြတ်သုံးလာနေပါတယ်။ထောင်နှန်းတွေချီတဲ့ပြည်သူတွေတက်ပြတ်ခံနေရပါတယ်။ထောင်တောင်းချီဖမ်းဆီးထိန်းသိမ်းခံထားရပါတယ်။ဒီအထက်ကလေးတွေလည်းအများကြီးကိုပါနေတာပါ။ဒီကလေးအရွယ်တွေအပါအဝင်လူတွေညှဉ်းပန်းနှိပ်စက်ခံနေရပါတယ်။ဒီစစ်အုပ်စုရဲ့ရက်စက်မှုတွေကအတော်မတတ်နိုင်အောင်ကိုဖြစ်နေတာပါ။လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းကပဲစစ်အုပ်စုအနေနဲ့ဂီတဖြော်ပြပွဲတစ်ခုကိုလေကြောင်းကနေပစ်ခတ်ဖို့အမိန့်ပေးခဲ့ပါတယ်။တီထားရသမျှအနည်းဆုံး60တီချင်ခဲ့ပါတယ်။နောက်ထပ်လည်းထိခိုက်ဒေဆုံးစီးရင်ဆက်လာနေပါတယ်။အခုလိုမြန်မာနိုင်ငံမှာအတိဒုက္ခဆက်ရောက်မှုကြီးတွေရက်စက်မှုအပြည့်နဲ့တုံ့လုံ၆ချားကြရာတွေကစတိုးချီကိုပိုဆိုးဆိုးလာနေပါတယ်ကျွန်တော်ကုလသမဂ္ဂကိုပန်ကြားကျင်တာကဒီကတ်ဆိုင်မှုကြီးအပေါ်နိုင်ငံတကာတုံ့ပြန်မှုပုံစံတွေမပြောင်းတော့ဘူးဆိုရင်ရှေ့ဆက်အခြေအနေကစိုးတဲ့ထက်ကိုစိုးလာမှာပါအ
ဲ့ဒီတော့နိုင်ငံတကာတုံ့ပြန်မှုပုံစံဘလို့ပြောင်းဖို့ကုလသမဂ္ဂမှာတင်ပြခဲ့ပါလေလို့ဆက်မယားမှာမိန်ပြည်နယ်ကအောက်လွတ်တော်မှာဟောင်းလဲဖြစ်တဲ့အန်ဒရူးစ်က
Well first of all there has to be a strategyYou mentioned sanctions. Well, some countries have some sanctions.
ပထမဆုံးကတော့မဟာဗျူဟာရှိဖို့လိုနေတာပါ။တချို့နိုင်ငံတွေကတချို့ပိတ်ဆို့မှုတွေလုပ်ထားပါတယ်။တချို့ကတော့နောက်တစ်မျိုးလုပ်တယ်။တချို့လည်းတတ်တတ်မှတ်မှတ်လက်နဲ့ပိတ်ဆို့မှုလုပ်ပါတယ်။ဒါပေမဲ့ဒါတွေကိုချိတ်ဆက်နှိမ့်နိုင်လုပ်တာမျိုးမရှိပါဘူး။မဟာဗျူဟာမရှိပါဘူး။အာယုံစူးစိုက်လုပ်နိုင်တာမျိုးမရှိပါဘူး။အဲ့ဒီတော့ရလက်တွေကဒီအင်အားတွေကိုစူးစီးရယူနိုင်တဲ့အနေအထားမျိုးမရှိပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးမြူနိုင်ရပါတယ်ဗီဒီယိုရှိတာတည်ထားပါတယ်ဒါပေမဲ့နိုင်ငံတကာညွန်ပေါင်းတစ်ခုဖွဲ့ပြီးစစ်အုပ်စုရဲ့ဘလို့အားနည်းတာတွေအပေါ်ဘလို့ဖိအားမျိုးတွေပေးရင်ထိရောက်မယ်ဆိုတာကုလမှာနိုင်ငံတွေချိတ်ဆက်ပေါင်းဆက်လှုပ်ဆောင်ပြီးအတိအကျပြစ်မှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေလက်နက်ပိတ်ဆို့မှုတွေဝင်ငွေပိတ်ဆို့မှုတွေစတဲ့စစ်အုပ်စုလူတွေတတ်ဖို့အသုံးချနိုင်တာတွေအလုံးကိုပိတ်ဆို့ပြစ်မှတ်ရမှာပါဒါမှပဲအပြောင်းလဲတွေအတွက်မရှိမဖြစ်လိုအပ်နေတဲ့နိုင်ငံတကာရဲ့စူးစီးညီညွတ်တဲ့ဘိုင်းဒူတွန်းအားကြီးမျိုးရလာမှာပါ
အခုလိုနိုင်ငံတကာညွန်ပေါင်းဖြစ်လာဖို့ဥဆောင်နိုင်တဲ့အမေရိကန်နဲ့အနောက်နိုင်ငံတွေမျိုးကိုတီးတန့်ပြောခဲ့တာရှိပါလားလို့အများနဲ့သတင်းစာရှင်းလင်းပွဲမှာအဂျာဇီရာသတင်းတောက်ကမေးရမှာတော့အန်ဒရူးကပြောခဲ့ပြီးဖြစ်ပေမဲ့ဖြစ်မလာသေးဘူးဆက်တွန်းနေပါတယ်လို့ဆိုပါတယ်ဒါအပြင်ဒီအများနဲ့သတင်းစာရှင်းလင်းပွဲမှာပဲနောက်သတင်းတောက်သူကအရင်ရှိခဲ့တဲ့Friends of Myanmar မြန်မာမိတ်ဆွေများအဖွဲ့လုပ်ငန်းစဉ်ဆက်သုံးလို့အထောက်အကူဖြစ်နိုင်လားလို့မေးရမှာ Andrews ကကောင်းတဲ့အကြံပါသုံးလို့ရနေသေးတယ်လို့ပြန်ပြောခဲ့ပါတယ်။အဲဒီတော့အခုလိုနိုင်ငံတကာညွန်ပေါင်းအဖွဲ့ကနေလက်တွေ့လှုပ်လာနေတာကို VOA ကဆက်မေးရမှာလဲ Andrews က Ukraine ရဲ့ကုလလုံခြုံရေးကောင်စီမှာဗီဒီယိုကြောင့်ရှေ့ဆက်တွေ့လို့မရနိုင်ချိန်မှာအခု UNG ကုလထွေထွေညီလာခံကိုပြောင်းပြီးဒီ Ukraine ဆိုင်ရာညွန်ပေါင်းအဖွဲ့ဂျိုးပန်းမှုနဲ့လေးရက်အတွင်းထိရောက်တဲ့ရုရှားအပေါ်ပိတ်ဆို့မှုဂျိုင်းတူတွန်းအားကိုလုံနိုင်ခဲ့တယ်။ဒီတာရကကိုမြန်မာအတွက်သုံးဖို့သူတိုက်တွန်းနေတယ်လို့လည်းဆိုပါတယ်။အခုလိုမစ္စတာအန်ဒရူးကုလရဲ့တတိယကော်မတီမှာမြန်မာလူခွင့်ရဲ့ဆိုင်ရာတင်ပြချက်ကိုမြန်မာစစ်ကောင်စီဘက်ကတုံ့ပြန်ဖို့မေးခဲ့ပေမဲ့အကြောင်းပြန်လာတော့မရှိခဲ့ပါဘူး။ဒါပေမဲ့အရင်ကုလသမဂ္ဂမှာထိုင်ခဲ့တဲ့မြန်မာသံမဟောင်းအဆက်ဆက်ကတော့ဒီသတင်းအချက်လက်တွေကမှားယွင်းတဲ့အချက်လက်တွေကိုကိုကာပြီးဆွဆွဲတာသာဖြစ်တယ်လို့ပြောလို့ရှိပါတယ်။ဒါပေမဲ့ဒီတစ်ခေါက်မှာမြန်မာကိုကိုစားပြုတဲ့တန်မကြီးဦးကျော်မိုးထွန်းကတော့အခုအချက်လက်တွေကလုံးဝမှန်ကန်တယ်လို့ပြောခဲ့ပါတယ်။တစ်ချိန်တည်းမှာ
မစ္စတာအန်ဒရူးစ်နေနဲ့မြန်မာတိုက်ခန်တပ်ဖွဲ့တွေရဲ့လူခွင့်ချုပ်ဖောက်မှုတွေကိုစိုးရင်စရာတွေ့ထားပါလားလို့မေးရမှာတချို့အချက်လက်တွေကကြောက်ယူဖို့ခက်ပေမဲ့သူတို့ကလည်းဥပဒေမဲ့တပ်ဖြတ်မှုတွေမလုပ်ဖို့တိုက်တွန်းထားတယ်။ NUG မျိုးသားညီညွတ်ရေးအစိုးရနဲ့လည်းအမြဲတွေ့လေရှိတယ်။ဒါပေမဲ့မြန်မာနိုင်ငံကိုတော့ဝင်ခွင့်မရသေးဘူးလို့အန်ဒရူးစ်ကပြောခဲ့ပါတယ်။ဒါအပြင်အာဆီယံမှာမြန်မာရေးပူတိုးလုပ်ဖို့ကိုလည်းမလေးရှားနိုင်ငံခြားရေးဝန်ကြီးနဲ့မကြာခင်လာပိုင်းအတွင်းကပဲသွားဆွေးနွေးခဲ့တာမှာအားရစရာတွေရှိခဲ့တယ်လို့လည်းအန်ဒရူးစ်ကဆက်ပြောခဲ့ပါတယ်။
ကိုဝင်းမင်းတက်ဆက်ပေးကြတာပါတက်ဆက်ထဲပါပဲမြမအရေးကိုအာဆီယံချင်းကပ်ပုံပြောင်းလဲဖို့အခက်ခတ်တွေတိုက်ထွန်းထားတဲ့အကြောင်းဆက်ပြီးတော့ပြောပြပေးပါမယ်မြမပြည်ရင်းကနိုင်ငံရေးအကြအတဲနဲ့ပဋိပက္ခတွေကြောင်းဖြစ်လာတဲ့တက်ရောက်မှုတွေဟာအိန္ဒိချင်းနဲ့ဒေတာရင်းနိုင်ငံတွေစီအထိကျော်လွန်ရောက်ရှိလာတဲ့အတွက်အာဆီယံနိုင်ငံတွေအနေနဲ့မြမအရေးကူညီဖြည့်ရှင်ရမှာအရင်ကထက်ပိုမိုထိရောက်တဲ့ချင်းကမှုအစ်စ်တွေနဲ့လှုပ်ဆောင်တဲ့လို့မြမအရေးစောင့်ကြည့်သူတွေကပြောပါရယ်။တောင်းနဲ့ချီတဲ့စစ်ဘေးဒုက္ခတွေလူကုန်ကူးမှုနဲ့မူရည်စေဝါပြဿနာလို့နောက်ဆက်တွဲပြဿနာတွေဟာမြမနိုင်ငံနဲ့ဆက်နွယ်ပြီးအိန္ဒိချင်းနိုင်ငံတွေလက်ငင်းကြုံနေကြရတဲ့ပြဿနာတွေဖြစ်တာကိုထောက်ပြပြီးဒီအချက်တွေကိုအာဆီယံနိုင်ငံတွေဘက်ကထည့်သွင်းစဉ်းစားရလိမ့်မယ်လို့လေ့လာသူတွေကတိုက်တွန်းပြောဆိုကြပါရယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုအောင်အောင်ပြောပြပေးထားပါရယ်ရှင်။
မြန်မာနိုင်ငံအရေးအရှိတောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့နိုင်ငံခြားရေးဝန်ကြီးတွေအထူးစီဝေးတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဒီနေ့ကျင်းပခဲ့တာဖြစ်ပြီးအာဆီယံရဲ့မြန်မာနိုင်ငံအရေးရည်တည်ချက်ဟာလက်ရှိအချိန်အထိဘုံသဘောတူညီချက်၅ရက်အပေါ်မှာပဲအခြေခံထားဆဲဖြစ်တယ်ဆိုတာကိုအာဆီယံဘက်ကထပ်လောင်းအတည်ပြုပြောဆိုထားပါတယ်။နိုင်ငံရေးလှိလာသူတွေကတော့စစ်ရေးနဲ့လူခွင့်ချိုးဖောက်မှုတွေပိုးပြီးတော့ကျေပြန့်လာတဲ့မြန်မာနိုင်ငံအတွက်နောက်ထပ်ထိရောက်တဲ့အပြောင်းလဲအသစ်နဲ့လုံနိုင်ပါမလားဆိုတာတန်လျာရှိတဲ့အကြောင်းကရင်ငင်းငင်းအထောက်ကူပြုအဖွဲ့က Saw Alex 2က VOA ကိုပြောပါတယ
်။ဆီယာဒီအဖွဲ့စည်းဒီနိုင်ငံတွေစဉ်းစားမှကမြန်မာပြည်ရဲ့ပြဿနာကမြန်မာပြည်အတွင်းမှာဖြစ်တဲ့ပြည်တွင်းပြဿနာမဟုတ်တော့ဘူး။သူကနိုင်ငံကိုကြိုပြီးတော့မှဒီအင်းချင်းနိုင်ငံတွေကတော်ပြီးတော့မှဒီတက်ရောက်တယ်ပေါ့နော်။ပြည်ဒီဒေသတွေလုံးချုပ်ရေးအများကြီးတော်ပြီးတော့မှထိရောက်တဲ့ဟာယခုဆိုကျွန်တော်တို့ဒီလူကိုကူးမှုတွေအများကြီးအပြားဖြစ်လာတယ်။အဲ့ဒီ drug issue ပေါ့နော်ဒီပြနေပခဖြစ်တဲ့အတွက်ဒီခုနပြောနေတဲ့ဒီမလိုလာအရနောက်ဆက်တွဲလူမှုရေးပြဿနာငွေကြေးပြဿနာတွေမောခုပြဒီဟာတွေအားလုံးကအာဆီယံနိုင်ငံအတွေ့ကိုကူးလဲပြီးတော့မှဖြစ်နေတာကျွန်တော်တို့တွေ့ရတယ
်စစ်ကောင်စီအာဏာရယူပြီးနောက်ပိုင်းမှာအိန္ဒိယဘက်ကိုထွက်ပြေးတင်းရှောင်ခဲ့ရတဲ့မြန်မာနိုင်ငံသားဒုက္ခသည်9000လောက်ရှိပါတယ်ထိုင်းနိုင်ငံကနေ UNHCRC မှာခေါလွန်ခွေတောင်းခံထားတဲ့နိုင်ငံရေးလှုပ်ရှားသူအရေးအတွက်ကလည်းလက်ရှိစရင်အရာ12000အထက်မှာရှိပါတယ်မလေးရှားနိုင်ငံကိုရောက်နေတဲ့နိုင်ငံရေးလှုပ်ရှားသူတွေအာနာဖီဆန်ရေးလှုပ်ရှားမှု CDM လှုပ်ထားသူတွေရဲ့ကိစ္စကလည်းမလေးရှားအစိုးရအတွက်ထည့်သွင်းစဉ်းစားစရာဖြစ်လာတယ်လို့အကဲခတ်တွေကရှုမြင်ပါတယ်ပြည်တွင်းမှာလည်းလူခွင့်ချိုးဖောက်မှုနဲ့စီးပိပခအကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာတွေကအာဆီယံနိုင်ငံတွေအတွက်နောက်ထပ်စဉ်းစားစရာအချက်တွေဖြစ်တယ်လို့မြမလူခွင့်အဖွဲ့ BHRN ကဥကျော်ဝင်းက VOE ကိုပြောရတယ
်တော်လိုင်းစဖြစ်ကာဇာကာလမှာတောင်အဲ့အချိန်မျိုးကိုဒီပြီးတော့ဒီ budget ကိုသူတို့ယူခဲ့တာဒါပေမဲ့အခုအချိန်မှာတော့မဖြစ်သွားရင်တော့ဒီစစ်တပ်ရဲ့ရာဇဝင်ကျူးလွန်မှုတွေကမြို့ဝထင်တယ်တော်တော်လေးကို clearly ညင်ရပြီဆိုတဲ့ပုံမှာအဲ့ဒီ budget တွေကဘယ်လိုမှမအဆင်ပြေနိုင်ဘူးဒါကိုကျွန်တော်မြန်မာပြည်ကကတော်လိုင်းအစုရည်နဲ့ဒါကိုပယ်ချမယ်နဲ့အစကြဲပယ်ချမယ်ဒါကိုအင်ဒိုနီးရှားဘက်ကလည်းဒါကိုနားလည်နေပြီဒီလိုကလည်းဒါကိုမြင်နေဟုတ်တယ်ဒီ budget ကတော့အဆင်ပြေနေတော့
မကြာခင်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌတာဝန်ကိုအင်ဒိုနီးရှားနိုင်ငံကတာဝန်ယူရမှာပါအင်ဒိုနီးရှားနိုင်ငံရဲ့မီဒီယာနဲ့အရက်ဖက်အဖွဲ့တွေပြည်သူတွေအားကထိရောက်တဲ့အတွက်မြန်မာနိုင်ငံကအဖွဲ့အစည်းတွေနဲ့ချိတ်ဆက်လက်တွဲသင့်တယ်လို့ဦးကျော်ဝင်းကပြောပါတယ်ပြီးခဲ့တဲ့အစည်းအဝေးတွေမှာအာဆီယံကမြန်မာစစ်ကောင်စီကြီးကဲတွေကိုမဖိတ်ကြားတော့ဘဲနိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒီနေ့နိုဝင်ဘာ28ရက်ကြာသာပတိနေ့မှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့မြန်မာရေးတည်ထောင်စည်းဝေးမှာလည်းမြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်ခွင့်မရခဲ့ပါဘူးလာမယ့်နိုဝင်ဘာလအာဆီယံထိပ်သီးဆွေးနွေးပွဲမတိုင်ခင်မြန်မာရေးကြိုတင်ဆွေးနွေးတာဖြစ်ပြီးဒီနေ့ဆွေးနွေးပွဲရဲ့အဆိုပြချက်တွေကိုအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းအလေးနဲ့စဉ်းစားသုံးသပ်ကြမယ်လို့နိုင်ငံရေးလှိလာသူတွေကမျှော်လင့်ထားပါတယ်ခင်ဗျာ
မြန်မာအရေးကိုအာဆီယံချင်းကပ်ပုံပြောင်းလဲဖို့မြန်မာအရေးလေ့လာသူတွေတိုက်တွန်းတဲ့သတင်းကိုအောင်အောင်ပြပြပေးခဲ့ရပါဒီကနေ့ညောက်တဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ View American တန်လွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်ပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ကလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဂျောင်းလို့ရယူပါ
မင်္ဂလာညချမ်းမှာတော်တာရှင်များရှင် View American တန်ရဲ့ကြာတာရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ 51 kHz 9885လိုင်းလက်မီတာ 190 kHz 1505တို့ကနေတိုက်ရိုက်အသုံးလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့ကြာတာရင်းနဲ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲက COVID နောက်ဆက်တွဲပြဿနာနောက်ဆုံးတွေ့ရှိချက်ဆိုတဲ့အကြောင်းပြောပြပေးထားတဲ့ကိုဝင်းရဲ့ကျမကြီးခန္ဓာနဲ့တိုင်းရင်ဒေသကသတင်းလွှာအပတ်စဉ်အစီအစဉ်တွေမတိုင်ခင်အရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါဝါအဖွဲ့မိုင်းလာအဖွဲ့နဲ့ SSPP ရှမ်းအဖွဲ့ကကိုယ်စားလှယ်တွေနဲ့စစ်ကောင်စီတို့မကြသေးခင်ကနေပြီးတော့မှဆွေးနွေးကြပါတယ်စစ်အင်အားတောက်တင်းတဲ့ဝါဒေသကိုပြည်내အဖြစ်သတ်မှတ်ပေးဖို့စစ်ကောင်စီကမူအားဖြစ်သဘောတူထားပါတယ်ဒါပေမဲ့လက်တွေမှာထင်တာထက်ပိုခက်ခဲနိုင်ကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာနားဆင်ပါရှင်
ရှင်းအနာသိမ့်ပြီးနောက်ပိုင်းကိုဗစ်ရောဂါတတိယလှိုင်းဖြစ်လို့မြန်မာတပြည်လုံးမှာသေဆုံးသူတွေများပြားနေချိန်မှာဝဒေသမှာနေထိုင်သူအားလုံးနီးပါးကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်။တရုတ်ရဲ့အကူအညီကြောင့်ဒေသတစ်ခုလုံးမှာကာကွယ်ဆေးနှစ်ကြိမ်ထိုးပေးနိုင်ပါတယ်ပြည်내ဖြစ်ကျင်တဲ့ဝဒေသကိုတရုတ်ပြည်내လို့တောင်ခေါ်လို့ရှိပါတယ်စစ်ကောင်စီနဲ့ပြည်ပခတ်မဖြစ်အောင်နေပြီးတရုတ်နဲ့ရင်းနှီးတာဟာဝဒေသရဲ့အလားကျဲဖြစ်ပါတယ်ဝဒေသရဲ့ဒုတိယဘာသာစကားဟာတရုတ်စကားဖြစ်ပြီးသုံးစွဲတဲ့ငွေကြေးဟာတရုတ်ယွမ်ငွေဖြစ်ပါတယ်ဝတရုတ်ကုန်သွယ်ရေးဟာနှစ်စဉ်ဒေါ်လာ1,000,000ကျော်ရှိတယ်လို့ခန့်မှန်းပါတယ်ဒါကြောင့်တရုတ်ကိုမိခိုပြီးရက်တည်တဲ့ဒေသဖြစ်နေပါတယ်2008အခြေခံဥပဒေအရဝကိုပိုင်အုပ်ချုပ်ရေးတိုင်းမှာဟိုပန်မိုင်းမော်ပန်းဝိုင်နာဖန်မြမန်းနယ်ပန်းဆန်းဆိုတဲ့မြို့နယ်6ခုရှိပါတယ်အနောက်ဘက်မှာတန်လွင်မြစ်ရှိပြီးအရှေ့ဘက်ဟာယူနန်နဲ့နယ်နိမိတ်ချင်းဆက်နေပါတယ်ဝမြောက်ပိုင်းအဖြစ်လူသိများပြီးပန်းဆန်းကိုဗဟုပြုပါတယ်ကျမ်းပြည်တောင်ပိုင်းမန်းဆက်ခရိုင်မှာလည်းဝတွေရှိပါတယ်မန်းဆက်ရဲ့အရှိအနောက်တောင်ကထိုင်းနေဆက်ဒေသမှာဝတွေနေထိုင်ကြပါတယ
်မန်းဆက်ခရိုင်ကဝဒေသကိုဝတောင်ပိုင်းလို့သတ်မှတ်ကြပါတယ်ဘေးမီရင်ခွန်စာရဲ့တပ်ကိုတိုက်ခိုက်ဖို့အတွက်1990ပြည့်လွန်ကာလတွေမှာဝတပ်ဖွဲ့အချို့ကိုနဝဒစစ်အစိုးရကမန်းဆက်ခရိုင်ထဲဝင်ခွင့်ပြုခဲ့ပါတယ်ဒါကြောင့်ဝတောင်ပိုင်းကို1-1စစ်ဒေသလို့ဝတပ်ဖွဲ့ကသတ်မှတ်ထားပါတယ်မြို့နယ်6ခုနဲ့လူဦးရေ3,000,000ကျော်ရှိပါတယ်။ဒါပေမဲ့ဝါတောင်ပိုင်းမြို့နယ်6ခုဟာဝါမြောက်ပိုင်းလိုတတိတခြားတည်ရှိနေတာမဟုတ်ပဲအခြားလက်နက်ကင်တပ်တွေနဲ့နီးကပ်စွာတည်ရှိနေတာဖြစ်ပါတယ်။မိုင်းဆက်နဲ့မိုင်းတုံမြို့နယ်တွေမှာစစ်ကောင်စီတပ်၊နေကြားစောက်တပ်၊ရှမ်းပြည်ပြန်လည်ထူထောင်ရေး RCSS တပ်တွေလည်းစခန်းချထားပါတယ်။ RCSS လိုက်တန်းလျံဌာနချုပ်နဲ့သူတို့ရဲ့ထိန်းချုပ်နယ်မြေဟာ1-1ဝါစစ်ဒေသရဲ့အနောက်ဘက်မှာနီးကပ်စွာတည်ရှိနေပါတယ်။
2008အခြေခံဥပဒေမှာဝမြောက်ပိုင်းခရိုင်တွေဖြစ်တဲ့ဟိုပါနဲ့မြမန်းကိုသာဝကိုပိုင်အုပ်ချုပ်ရေးတိုင်းအဖြစ်သတ်မှတ်ထားပြီးဝတောင်ပိုင်းဒေသ181စစ်ဒေသကိုအခြေခံဥပဒေမှာဖော်ပြထားတာမဟုတ်ပါဘူးဝနယ်မြေကိုပြည်내အဆင့်ပေးဖို့မူအားဖြင့်စစ်ကောင်စီကသဘောတူလိုက်တယ်ဆိုတဲ့သတင်းမှာစဉ်းစားစရာပဟေရိတွေပါဝင်နေတာတွေ့ရပါတယ်ဝါတွေတောင်းဆိုတဲ့ပြည်နယ်ထဲမှာ181စစ်ဒေသပါဝင်သလားဆိုတာမသိရသေးပါဘူးအခြေခံဥပဒေကိုပြင်ဆင်ပြီးပြည်နယ်ပေးမဲ့စိတ်ကူးစိတ်တမ်းမှာဝမြောက်ပိုင်းနယ်မြေသာအကျုံးဝင်တာမို့ဝတောင်ပိုင်းဒေသကိုပြည်နယ်ထဲထည့်သွင်းမလားဆိုတာစဉ်းစားစရာဖြစ်လာပါတယ
်2008အခြေခံဥပဒေစာမျက်နှာ16ပုံမှန်53မှာပြည်နယ်နဲ့တိုင်းရဲ့နေနမိတ်ပြင်ဆင်သတ်မှတ်တဲ့ကိစ္စကိုဖော်ပြပါတယ်။နေနမိတ်ပြင်ဆင်ဖို့အကြောင်းရင်းပေါ်လာရင်၎င်းနေနမိတ်အတွင်းနေထိုင်တဲ့ဆန္ဒမဲပေးပိုင်ခွင့်ရှိသူတွေရဲ့သဘောထားကိုဥစွာပထမရယူရမယ်လို့ဆိုထားပါတယ်။တက်ဝက်ကျော်ထောက်ခံမဲမရခဲ့ရင်နေနမိတ်ပြင်ဆင်မှုမလုပ်ရဘူးလို့ဆိုပါတယ်။တက်ဝက်ကျော်ကထောက်ခံခဲ့ရင်သ သက်ဆိုင်ရာကုသလေတွေရဲ့ဆန္ဒကိုရယူရပါလိမ့်မယ်ကုသလေ၄ပုံ၃ပုံထက်ပိုပြီးထောက်ခံရင်နေနမိတ်ကိုတမရကပြင်ဆင်သတ်မှတ်ပေးရမယ်လို့ဆိုထားပါတယ်တိုင်းဒေသကြီးပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသစရတီရဲ့နေနမိတ်ပြင်ဆင်ရေးသို့မဟုတ်အမည်ပြောင်းလဲရေးကိစ္စပေါ်လာရင်သက်ဆိုင်ရာတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်ဝန်ကြီးချုပ်ကနိုင်ငံတော်သမ္မတထံတင်ပြပြီးသမ္မတလိုအပ်သလိုဆောင်ရွက်ပေးရမယ်လို့ပုံမှန်54ကဆိုပါတယ
်ဝါမြောက်ပိုင်းနေမင်းရဲ့အင်ဒီဂျင် NDAA မိုင်းလားအဖွဲ့ကတော့သူတို့ရဲ့အထူးဒေသ၄ကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်သတ်မှတ်ပေးဖို့စစ်ကောင်စီကိုပြောခဲ့ကြောင်းအော်တိုဘာလ၁ရက်နေ့ထုတ်ရှမ်းတန်တော်စစ်မှာဖော်ပြပါတယ်။မိုင်းလာရဲ့လိုအပ်ချက်ဟာလည်းအချိန်ကဥပဒေကိုပြင်ဆင်ရမယ့်ကိစ္စဖြစ်ပါတယ်။တကယ်တော့ဝါနဲ့မိုင်းလာမှာကိုပိုင်အုပ်ချုပ်ရေးနဲ့ကိုပိုင်တရားစီရင်ရေးစနစ်တွေကျဉ်သုံးနေတာမို့လက်တွေမှာပြည်နယ်အဆင့်ရောက်နေပြီလို့သုံးသပ်ကြပါတယ်။ဒါပေမဲ့ဥပဒေကြောင်းအရသွားနိုင်မှုအဆင့်တွေအများကြီးရှိနေသေးတာတွေ့ရပါတယ်။ရှမ်းပြည်တိုးတက်ရေးတပ်ဖွဲ့ SSPP ဒုဥက္ကဋ္ဌစောက်ခွန်ဆိုင်ကတော့အမျိုးသားတန်းတူရေးအတွက်ဗမာပြည်နယ်ကိုဖွဲ့စည်းရေးနဲ့ Federal Democracy နိုင်ငံတည်ဆောက်ရေးအတွက်စစ်ကောင်စီကိုတင်ပြခဲ့ကြောင်းသိရပါတယ်။စစ်ကောင်စီကလည်းဖြစ်တင်ဖြစ်တိုက်တဲ့ Federal အခွင့်အရေးကိုပေးရမယ်လို့ဆိုပါတယ်။အကြတိဖြစ်နေတဲ့စစ်ကောင်စီဟာစစ်အင်အားကြီးတိုင်းရင်းသားတပ်ဖွဲ့၃ဖွဲ့ကိုခေါ်ယူတွေ့ဆုံပြီးလွတ်လွတ်လပ်လပ်ရင်ဖွင့်ခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်။လက်တွေ့ဖြစ်နိုင်မဲ့အလားအလာရှိလာမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။ VOA ကနေကြာတာပြည်နေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုမတင်ဆက်ပေးခင်အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်တင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID နောက်ဆက်တွဲပြဿနာနောက်ဆုံးတွေ့ရှိချက်တွေအကြောင်းပြောပြပေးထားပါတယ်။မြန်မာနိုင်ငံမှာလက်ရှိ COVID-19 လိုင်းတဖြည်းဖြည်းပြန်ကျလာနေချိန်မှာ COVID ဖြစ်ပြီးသူတွေရဲ့နောက်ဆက်တွဲစက်တရီထားစရာတွေရှိနေပေမဲ့ပြင်းထန်မှုတွေကတော့နည်းလာနေတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့ COVID နောက်ဆက်တွဲဖြစ်နိုင်တာတွေကိုတွေ့ရှိထားတာပါလဲ။ဘာကြောင့်ပြင်းထန်မှုနည်းလာတာပါလဲ။ဒီကြောင့် New York မြို့ Wyckoff High ဆေးရုံကညွှန်ကြားရေးမှူးနဲ့ COVID လူနာတွေကိုဖုန်းကတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝေးမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
โอเคดร.เสียแต่ခင်ဗျာကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်လိုင်းသစ်ပေါ့เนาะပြန်ကျလာပုံရတဲ့အချိန်မှာဒီကိုဗစ်ဖြစ်ပြီးနောက်ဆက်တွဲဆက်ပြီးတော့သတိပြုဆရာတွေကိုအဓိကဆွေးနွေးမှာမို့ဆရာရေနိုင်ငံတကာတွေ့ကြုံတွေရနောက်ဆုံးအဓိကတွေ့ထားတာတွေကနေစပြီးတော့ရှင်းပြပေးပါလား
ကျွန်တော်လုံးလုံးဆေးရတော့ပေါ့လေကျွန်တော်တို့အရင်တော့နည်းနည်းကြောက်ကြရပြ Post COVID Syndrome တွေပါဆိုပြီးတော့လေဘယ်လိုမျိုးနုံနေနေတို့ energy မရှိဘူးပေါ့เนาะခွန်အားတွေမရှိဘူးအလုံးလုံးချင်တဲ့စိတ်တွေမရှိလာဘူးပေါ့လေနောက်တစ်ခုကတော့တခြားသောယောဂါတွေဖြစ်လာကြတယ်ပေါ့လေဒါပေမဲ့လည်းအခုလက်ရှိကျွန်တော်တို့တော်တော်များများတွေ့လာတဲ့အပိုင်းကတော့ဒါတွေကမပြောပလောက်တဲ့အနေအထားတစ်ခုပဲရှိပါတယ်အစအတော့နောက်တစ်ခုကျွန်တော်တို့ကြောက်ကြတယ်ပေါ့เนาะလမ်းစီမှာထာဝရအညိုမဲတွေဆွဲသွားမလားပေါ့เนาะလမ်းအထဲထဲမှာပေါ့လေအမရွတ်တွေပေါ့ဒီလိုမျိုးတွေချက်ရင်ခဲ့ပြီးတော့ကောင်းကောင်းအလုံးမလုံးနိုင်တဲ့အပိုင်းတွေမျိုးရှိမလားပေါ့လေဆိုတော့ဒါတွေကတော့စိုးရိမ်မှုအပိုင်းတွေတော့ရှိတယ်ဗျဒါပေမဲ့လည်းအခုကျွန်တော်တို့ဖြစ်လာပြီးတဲ့2020ပေါ့နော်အခုဆိုရင်2022ထဲကိုရောက်လာပြီးကုန်တော့မယ့်အချိန်ထိကတော့တိတိတသားကြီးတော့ကျွန်တော်မတွေ့ကြဘူးပေါ့လေကျွန်တော်တို့အခုနယူးယောက်လိုဒေတာမှာဒါတော်တော်ကြီးကိုထိခိုက်မှုအများဆုံးဖြစ်ခဲ့တဲ့နေရာပေါ့နော်ဆိုတော့ဒီ post covid ပို့ဖြစ်လာပြီးတော့အသက်ရှင်လာခဲ့တဲ့လူတွေမှာဟိုအောက်ဆီဂျင်နဲ့နေရတဲ့လူတွေရှိလားဆိုတော့မရှိတဲ့လောက်တော်တော်လေးတော့ရှားပါတယ်။ဟိုအောက်ဆီဂျင်နဲ့ကျွန်တော်ဆေးရုံကနေပြန်ဆင်းသွားတယ်လို့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့နောက်ပိုင်းကျတော့ပို့ပြီးတော့နားလေလာတဲ့ခါကျတော့ကျွန်တော်တို့ဒီဆေးတွေနဲ့ပေါ့နော်ဆေးဆိုတာလေထူထူဆေးမဟုတ်ပါဘူးကျွန်တော်တို့ကဒီပရနဇုန်းလိုဟာမျိုးပေါ့နော်စတီရိုက်ပဲပေါ့နော်။ဒါနဲ့ကျွန်တော်တို့ကုလိုက်တဲ့ခါမှာတော်တော်များများဒီအောက်ဆီဂျင်မလူပဲနဲ့ကျွန်တော်တို့ဆေးရုံကနေတခြားလုပ်လို့ရနိုင်တဲ့အပိုင်းလေးတွေ့ရပါတယ်ပေါ့လေ
။ဟုတ်ကဲ့ဆရာ။နောက်ရောဒီကိုဗစ်ဖြစ်ပြီးတခြားနောက်ဆက်တွဲလက္ခဏာတွေအနေထားရော
ချောင်းဆိုးတာပေါ့နော်ဒါတွေလည်းကျွန်တော်တို့ရှိပါတယ်ဟိုဖြစ်ပြီးချင်းလေလာပိုင်းနောက်တော့ချောင်းဆိုးတယ်တခါတလေကြတော့ ဒီအသက်ရှူမဝဘူးလို့မျိုးဖြစ်တယ်ဒါပေမဲ့လည်းကျွန်တော်တို့ဆေးဆိုတာလည်းခက်ခက်ခဲခဲဆေးတွေမဟုတ်ပါဘူးပုံမှန်သုံးနေကြဆေးတွေနဲ့ပဲဒါမျိုးဖြစ်လာတဲ့ဟာတွေကိုကျွန်တော်တို့ထိန်းနိုင်တယ်ပေါ့နော်တချို့လူတွေမှာစီဂျိုပေါ့လေဒါကတော့တော်တော်လေးကိုကျွန်တော်တို့တွေးခဲ့တဲ့အပိုင်းလေးတော့ရှိပါတယ်ဒါပေမဲ့လည်းပြောရတာခက်တဲ့ဘက်ကတော့စီဂျိုကငိုရေကရှိနေပြီသားလားဒီကိုဗစ်ဖြစ်လာတော့မှစီဂျိုနဲ့အတူတူပေါ်ပြီးတော့ထွက်လာသလားပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့ post covid syndrome ဆိုတဲ့ဟာတော့ကငုံငင်းတဲ့တစ်နှစ်လောက်တုန်းကတော့တော်တော်လေးတော့အပျော်များကြတယ်ပေါ့နော်ဆရာဝန်လောကထဲမှာလည်းတော်တော်စကားပြောကြတယ်ဒါပေမဲ့အခုချိန်မှာတော့တော်တော်လေးကိုနေသွားပါတယ်ကျွန်တော်တို့ post covid syndrome clinic တွေဆိုပြီးတော့တကယ်အကြီးဆုံးဆေးရုံတွေမှာဖွင့်နေတာတွေအခုဆိုရင်တော်တော်များများအကုန်လုံးပြန်ပြီးတော့ပိတ်လိုက်ကြပြီပေါ့လေဆိုတော့မဖြစ်ဘူးဆိုတာတော့မဟုတ်ပါဘူးဒါပေမဲ့လည်းနှစ်ပေါင်းကြာရှည်စွာအနာရွတ်အမရွတ်တွေကြာရင်ခဲ့တာတို့အောက်ဆီဂျင်ကိုမှီခိုးပြီးနေရတယ်ဆိုတော့ဒီလိုအပိုင်းနေရာတော့တော်တော်လေးတော့နည်းတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဩစတြေးလျမှာတော့ဆရာကြီးကိုဗစ်ဖြစ်တာကသူလည်းအခုကြာလာတယ်ပေါ့နော်ဒါပေမဲ့နောက်ဆက်တွဲအနေနဲ့ဒီကိုဗစ်ဖြစ်ခဲ့ဘူးတဲ့သူသုံးပုံတစ်ပုံလောက်မှာပေါ့နော်အခုဆရာပြောတဲ့ဒီနှုံးတာနဲ့ချောင်းဆိုးတာအပြင်နှလုံးခုန်မြန်တာတို့ဒီအရိုးစစ်ကြွက်သားတွေကြိုက်ကြနဲ့အိမ်မရတာတွေပါနောက်လေးဘက်ကြော်ချာအထိပေါ့နော်တွေ့ထားတယ်လို့ဩစတြေးလျမြို့သားတက္ကသိုလ်ရဲ့ဒီလလယ်မှာထုတ်တဲ့သုတေသနထုတ်ပြန်ချက်မှာတွေ့ရပါတယ်ဆရာအဲ့လိုဟာမျိုးတွေရောအမေရိကန်မှာဘယ်လိုအနေထားရှိခဲ့လဲဆရာ
အခုဒီ US အနေထားတစ်ခုကိုကျွန်တော်ပြောပြခြင်းလဲဆိုလို့ရှိရင်တော့ဒီနယူးယောက်မှာတော်တော်လေးစိုးခဲ့တယ်အခုနောက်ပိုင်းဆိုလို့ရှိရင်ဟိုရှိကြပါတယ်တော်တော်များများလည်းပြန်ဖြစ်ကြတယ်လीဒါပေမဲ့ဒီဩစတြေးလျမှာဖြစ်နေတဲ့ symptom နဲ့ဒီဘက်မှာဖြစ်လာဆိုမတူကြဘူးဆိုတော့ strain မတူဘူးလားပေါ့နော်တကယ်လို့ဘယ်အကောင်ဖြစ်သွားတယ်လဲဆိုတော့ဒါကလည်းလောကသိက်ခဲ့တယ်ကိုယ်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေ့တူကဆစ်လို့ရတဲ့ test တွေမှာလည်းမပါဘူးလीဆိုတော့ကျွန်တော်ပြောချင်တဲ့သဘောကတော့လीဒီ covid ရဲ့ symptom တွေလက္ခဏာပြင်းပြင်းထန်ထန်ဖြစ်တဲ့လူတွေကိုပြန်ပြီးတော့အခုချိန်မှာကြည့်လိုက်လို့ရှိရင်တော့အကုန်လုံးဒီဆေးကိုကာဝယ်ဆေးကိုမထိုးထားတဲ့လူတွေမှာအများစုဖြစ်တယ်ဒုတိယတစ်ခုကတော့ဆေးကိုတစ်လုံးဖြစ်ဖြစ်နှလုံးဖြစ်ဖြစ်ပေါ့နော်ဒီလောက်လောက်ပဲထိုးထားတဲ့လူတွေမှာဖြစ်တယ်ကျွန်တော်ပြောချင်တယ်ဆိုတော့ဘေကာကိုဆေးမဆိုးပါနော်ဟိုရှိတဲ့ကာကိုဆေးကိုကျွန်တော်တို့အနေနဲ့ထိုးရပါလိမ့်မယ်ဆိုတော့ဥမာထားပါတော့နော်ကျွန်တော်တို့အခုလက်ရှိနေထားရဆိုလို့ရှိရင်ကာကိုဆေးထိုးထားပြီးတဲ့လူတွေမှာဒါလိုမျိုး post covid ကြောင့်ဖြစ်တဲ့ symptom တို့ covid ရလိုက်ခင်မှာလက္ခဏာဆိုးဆိုးဝါးဖြစ်တဲ့ဟာတွေကမရှိတဲ့လောက်ကိုစော်တော်လေးကိုနည်းပါတယ်ဆေးရုံကိုလာပြီးတက်ရတဲ့အပေါင်းတွေလည်းတော်တော်လေးကိုနည်းပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုကာကွယ်ဆေးပြင်ပေါ့နော်နောက်ဒီတစ်ခါအထောက်ကူပြုခဲ့တာရောရှိသေးလားဆရာကြီ
းဒီကိုဗစ်ဖြစ်တဲ့အချိန်မှာအခုကတော့ဆေးတွေပေါ်လာတယ်ပေါ့နော်ပဇက်ကနေတောက်လို့ရတဲ့ဆေးတွေပေါ်လာတယ်ပမာပြည်မှာလည်းတုံးတဲ့လူတွေတုံးကြပါတယ်ပက်ဆိုဗစ်ဆိုပြီးတော့တမျိုးရှိတယ်နောက်တစ်ခုကတော့ပမာပြည်မှာတော့မွန်နျူပရီဗီယားဆိုတာတလုံးရှိပါတယ်ဒီလိုဆေးတွေပေါ်လာတယ်ကာကွယ်ဆေးတွေပေါ်လာတယ်ဒါတွေကဒီ post covid syndrome မှာတော်တော်လေးကို affected ဖြစ်မယ်လို့ထင်ပါတယ်ဒါမျိုးမဖြစ်လာအောင်ကာကွယ်တဲ့အနေအထားတစ်ခုမှရှိမယ်လို့ထင်ပါတယ်။နောက်အရေးကြီးဆုံးတစ်ချက်ကတော့ကာကွယ်ဆေးကိုဖြစ်နိုင်တဲ့ကာကွယ်ဆေးကိုထိုးပါ။ဟိုလူများနိုင်ငံမှာဓာတ်ရီထိုးလို့ရတော့ငါတို့လည်းလိုက်ထိုးရမယ်ဆိုတဲ့အပိုင်းကိုနည်းနည်းလေးတော့ရှောင်လို့ပြောဘာလို့ဆိုကိုမမရနိုင်တဲ့အတိုင်းတကွာအခုရှိပါတယ်။ဘာလို့လဲဆိုတော့အခုဆိုရင် bivalent ပေါ့နော်ဒီနိုင်ငံမှာ available ဖြစ်ပါတယ် BA4 BA5 တို့ပေါ့နော် bivalent ဒီ bivalent ကဘယ်နိုင်ငံမှာမှအခုချိန်မှာတော်တော်လေးကိုရှာပါတယ်မရနိုင်ပါဘူ
း။ဟုတ်ကဲ့ဆရာအဲ့တော့ဒီ bivalent နောက်ဆုံးပေါ်ကာကွယ်ဆေးလို့ပြောရမှာပေါ့နော်ဆရာရဲ့ဒီကိုပိုင်အတွေ့အကြုံရောအဲ့ဒီပေါ်မှာဘယ်လိုရှိထားလဲဆရာ
။ဆိုတော့ဒီ bivalent ထိုးထားလို့ရောဒေချာပေါ့ကာကွယ်နိုင်လားဆိုဘယ်ဒီဆေးထိုးထိုးလို့မကာကွယ်နိုင်တာလေ။ဥမာတချို့တော့ကျွန်တော်ဒီနေ့မနေ့ဆိုရင်ဆရာမတရားမိရင်က bivalent ထိုးရမလားဆိုကျွန်တော်မိရင်တော့ကျွန်တော်တော့ထိုးစီခြင်းလေ။ဘာလို့လဲဆိုတော့ဒီထိုးထားခြင်းအားဖြင့်ဆိုလို့ရှိရင်ယောဂလက္ခဏာရခဲ့လို့ရှိရင်အများကြီးတက်တာတယ်ယောဂဖြစ်တဲ့ရက်လည်းတက်တာပါတယ်ပြန်ကောင်းတဲ့ရက်လည်းမြန်တယ်နောက်ဆုံးတစ်ချက်ကတော့ဒီလိုမျိုး post covid လို့ဟာမျိုးမှာဖြစ်တဲ့ symptom တွေကမရှိတဲ့လောက်ကိုနေသွားမယ်ပေါ့ဒါကြောင့်မလို့ covid ဆိုတဲ့ပိုးကြီးကိုကျွန်တော်ကဘာဘွားနေတော့နှင်ထုတ်လို့တော့မရဘူးဒီ virus နဲ့အတူတူပဲအတူရှင်တွဲပြီးတော့နေရမယ်ပေါ့လေဆိုတော့သဘောကတော့ဖြစ်တာကတော့ဖြစ်နေမှာပဲတမျိုးပြီးတမျိုးလဲတကောင်ပြီးတပြီးတော့ဖြစ်လာမှာပဲထုံနည်းသူစွာပဲလူသားတွေဘက်ကလည်းတက်နိုင်တဲ့ကာကွယ်ဆေးတွေကိုတမျိုးပြီးတမျိုးတော့ထပ်ထွက်လာမှာပေါ့ဆိုတော့နောက်နှစ်မှာလည်းကျွန်တော်နောက်ထပ်တမျိုးထပ်ထိုးအောင်ပါဆိုထိုးခြင်းနဲ့ထိုးအောင်မျိုးပေါ့နော်နှစ်တိုင်းနဲ့ထိုးခြင်းနဲ့ထိုးနေရမယ်ဖလူဗိုက်ဆင်းထိုးနေတယ်လို့ပြောလဲပေါ့လေကျွန်တော်တို့ဖလူဆိုတဲ့ဗိုင်းရပ်ဆိုကဘာဝါနေမဖြောက်ဖျက်နိုင်သေးသေးပြီးကိုဗစ်ဆိုတာလည်းကဘာဝါနေကျွန်တော်တို့ဖောက်ဖျက်လို့တော့ရတော့မှာတော့မဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိ
ကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျမရဲ့ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။သောတာရှင်ရဲ့အနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@vnews.com ကိုပေးပို့နိုင်ပါတယ်ရှင်။အခုတခါတော့အပတ်စဉ်တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာနားဆင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းမြောက်မူဆယ်မြို့နယ်ထဲမှာတော့စစ်တပ်နဲ့ KIA တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကြီးကြားခဲ့တဲ့အတွက်အမျိုးသမီးနှစ်ယောက်နဲ့အမျိုးသားတစ်ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။သတင်းလွာတွေထဲမှာတော့ဖကန်ခိုင်အနန့်ပါမှာလုတ်တဲ့ဂီတဖျော်ပြပွဲကိုလေရင်နဲ့ဘုံကျဲခဲ့တာဟာစစ်ရာဇဝတ်မှုကိုကျူးလွန်တာဖြစ်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်သတင်းတွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါဖားကန့်ခရိုင်အနံ့ပါဆိုတဲ့နေရာမှာကျင်းပတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တီထောင်ခြင်း62နှစ်ပြည့်အကြိုနေ့ဂီတပွဲတော်ကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲပစ်ခတ်ပြီးတဲ့နောက်ထိခိုက်ဒဏ်ရာရရှိသူတွေကိုဆေးကုသခွင့်မပေးဘဲလမ်းတွေကိုပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ဂီတပွဲတော်ကျင်းပချိန်အခုလ23ရက်နေ့ကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကချင်ပြည်သူတွေအပါအဝင် KIO KIA ကတာဝန်ရှိသူတွေ60ကျော်တေဆုံးပြီး100နီးပါးကအသက်အန္တရာယ်စိုးရိမ်နေရပေမဲ့စစ်တပ်ကအောက်တိုဘာလ26ရက်နေ့အထိလမ်းတွေကိုပိတ်ထားခဲ့တဲ့အတွက်တေဆုံးမှုတွေထပ်တိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီရဲ့ကံစည်ကြိုးတရာဂိတ်ကနေတေဆုံးခဲ့သူတွေရဲ့ရုပ်အလောင်းနဲ့ဒဏ်ရာရသူတွေကိုတည်ယူခွင့်မပေးဘဲဖျက်တမ်းခွင့်ကိုပိတ်ထားတယ်လို့ကုညီဆောင်ရွက်ပေးနေသူတွေကပြောပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့တွင်တိုက်ပွဲအရှိန်ဟုန်မြင့်လာနိုင်တဲ့အတွက်မြဝတီကော့ကရိတ်အာရှလမ်းကိုအသုံးပြုသွားလာနေတဲ့ပြည်သူတွေအနေနဲ့ခွင့်ပြုချက်မရှိဘဲသွားလာတာတွေမလုပ်ဖို့ကော်တူးလီတပ်မတော်စစ်ဦးစီးချုပ်စောနယ်တန်းမြကသတိပေးစာထုတ်ပြန်လိုက်ပါတယ်။အောက်တိုဘာလ26ရက်နေ့ရက်စွဲနဲ့တရီပေးစာမထုတ်ခင်ရှေ့ရက်မှာတော့မြဝတီကော့ကရိတ်အာရှလမ်းပိုင်းမှာစစ်ကောင်စီတပ်နဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့အကြားပစ်ခတ်မှုဖြစ်ပွားခဲ့ပြီးအာရှလမ်းပေါ်မှာသွာလာနေတဲ့ရင်နှစီမီးရှို့ခံထားရတယ်လို့ခရီးသွားတွေကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ21ရက်နေ့ကကော့ကရိတ်မြို့တွင်ပစ်ခတ်မှုဖြစ်ပြီးနောက်စစ်တပ်ဘက်ကမြို့တွင်ရက်ွက်တချို့နဲ့အနီးနားရွာတွေကိုလေကြောင်းနဲ့တိုက်ခိုက်ခဲ့တဲ့အပြင်လက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်မြို့ပေါ်ကအရက်သား3ယောက်သေဆုံးပြီးလူနေအိမ်တွေလည်းထိခိုက်ပျက်စီးသွားပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဝမ်ကတ်ရွာမှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားအောက်တိုဘာလ25ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးရွာထဲကိုလက်နက်ကြီးကျတဲ့အတွက်အသက်30အရွယ်အမျိုးသားတစ်ယောက်အမျိုးသမီးတစ်ယောက်နဲ့အသက်50အရွယ်အမျိုးသမီးတစ်ယောက်တို့ကြီးစားထိမှန်ဒဏ်ရာရရှိခဲ့ပါတယ်။ဒါအပြင်ဝမ်ကတ်ရွာထဲမှာမပေါက်ကွဲသေးတဲ့လက်နက်ကြီးတစ်လုံးရှိနေတာကြောင့်ရွာသားတွေစိုးရိမ်နေကြပါတယ်။အောက်တိုဘာလ24ရက်နေ့မွန်းလွဲပိုင်းကစစ်ကောင်စီတပ်ဖွဲ့တရင်အမတ်395နဲ့ကိုကန့်တပ်ဖွဲ့ MNDAA တရင်9ရုံညာ5ရုံအကြားဝမ်ကောင်းရွာအနီးဟိုဝါတောင်ပေါ်မှာတိုက်ပွဲဖြစ်ပွားခဲ့တာပါ
မွန်ပြည်နယ်တထုံမြို့နယ်ကမာဆိုင်ကြီးရွာအနီးရန်ကုန်မော်လမြိုင်ကာလမပေါ်မှာခရီးသည်တင်မှလုံရင်တစီပြစ်ခတ်ခံရပြီးခရီးသည်တယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အောက်တိုဘာ24ရက်နေ့ည8နာရီခွဲအချိန်ခန့်ရန်ကုန်ဘက်ကနေမော်လမြိုင်ဘက်ကိုမောင်းနှင်လာတဲ့ရွှေဝဲမင်းခရီးသည်တင်မှလုံရင်ဟာတထုံမြို့နယ်ကမာဆိုင်ကြီးရွာနားမှာပြစ်ခတ်ခံရတာဖြစ်ပါတယ်ခရီးသည်တင်မှလုံရင်ပြစ်ခတ်ခံရမှုကြောင့်ခရီးသည်အမျိုးသားတယောက်ပေါင်ရင်းမှထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်ပါတယ်ဒီပြစ်ခတ်ခံရမှုဖြစ်စဉ်နဲ့ပတ်သက်ပြီးပြစ်ခတ်တဲ့အဖွဲ့ကိုတော့တေချာအတီးပြုံနိုင်ခြင်းမရှိသေးပါဘူး
ချင်းပြည်နယ်ဟာခါမြို့နယ်ထန်တလန်မြို့အကြားစစ်ကောင်စီတပ်ဖွဲ့နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားဖြစ်ပွားတဲ့ တိုက်ပွဲအတွင်းစစ်ကောင်စီတပ်သား25ယောက်ထပ်မံတေဆုံးမှုရှိခဲ့တယ်လို့ချင်းအမျိုးသားတပ်ဦး CNF ကပြောပါတယ်ချင်းအမျိုးသားတပ်မတော် CNA ချင်းကာကွယ်ရေးတပ်ဖွဲ့ CDF ပူးပေါင်းတပ်ဖွဲ့နဲ့စစ်တပ်တို့ဟာအောက်တိုဘာလ23ရက်နေ့ကစလို့ဟာခါမြို့တွင်းအပါအဝင်မြို့အနီးနဲ့တီရာကျေးရွာအနီးတို့မှာတိုက်ပွဲဖြစ်ပွားနေကြတယ်လို့ချင်းအမျိုးသားတပ်ဦး CNF ကအောက်တိုဘာလ19ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ထန်တလန်မြို့ဘက်ကနေစစ်ကူလာတဲ့စစ်ကောင်စီတပ်သားအင်အား40ကိုလည်းချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့ဘက်ကကြားညက်တိုက်ခိုက်ခဲ့ရမှာအထိနာခဲ့ကြောင်းနဲ့CNA တပ်သား3ယောက် CDF ဟာခါရဲဘော်တယောက်သူတိုက်ဆုံးခဲ့တယ်လို့ CNF ဘက်ကဆိုပါတယ
်ဘင်္ဂလားပင်လယ်အော်မှာအခုရက်ပိုင်းအတွင်းဖြစ်ပေါ်ခဲ့တဲ့စီထရန်မုန်တိုင်းအရှိန်ကြောင့်ရခိုင်ပြည်နယ်ရဲ့မြို့နယ်တချို့ကလယ်တွေမှာစားငံရေလွှမ်းမိုးပြီးစပါးတွေလည်းအများအပြားပျက်စီးခဲ့တယ်လို့လယ်သမားတွေကပြောပါတယ်ယတိတောင်မြို့နယ် CTP အုပ်စုကလေအေက1800လောက်မှာစားငံရေဝင်ပြီးနှမြုပ်ခဲ့တဲ့အတွက်စပါးတွေပျက်စီးသွားတယ်လို့ကုန်းမြင့်ပိုင်းကလယ်တွေမှာလည်းလေပြင်းတိုက်ခတ်မှုကြောင့်စပါးပင်တွေပျက်စီးသွားပါတယ်မြောက်ဦးမှာတော့စပါးတွေဖူးနေတဲ့အချိန်မှာလေပြင်းကြောင့်စပါးခင်းပျက်စီးသွားစပားအထွတ်နှုတ်ကျဆင်းနိုင်တယ်လို့လည်းသမားတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါကချင်ပြည်နယ်ဖခန့်ခိုင်အနံပါမှာကျင်းပနေတဲ့ဂီတဖြိုဖြိုပွဲတစ်ခုကိုတော့တိုက်ပွဲဖြစ်ပွားတာမျိုးမရှိပဲစစ်တပ်ကလေရင်နဲ့ဘုံကျဲခဲ့တဲ့အတွက်ကချင်ပြည်သူတွေကချင်အမှုပညာသည်တွေနဲ့ KIO KIA ရတာဝန်ရှိသူတွေအယောက်60ကျော်သေဆုံးခဲ့ပါတယ်စစ်ကောင်စီရဲ့ဒီလုပ်ရက်ကစစ်ရဆွေးမှုကိုကျူးလွန်တာဖြစ်တယ်လို့လည်း KIA ကပြောပါတယ်ဒီအကြောင်းကိုတော့ကျွန်မအမီကနေတင်ဆက်ထားပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO တည်ထောင်ခြင်း62နှစ်ပြည့်အခမ်းအနားလုပ်ဖို့ကချင်ပြည်သူတွေကချင်အမှုပညာရှင်တွေနဲ့ KIO တာဝန်ရှိသူတွေစုရုံးရောက်ရှိနေတဲ့ဖခန့်မြို့နယ်အတွင်းကအနက်ပါဆိုတဲ့နေရာကိုစစ်ကောင်စီကလေရင်3စီးနဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အခုလိုမျိုးထိခိုက်သေးဆုံးမှုတွေရှိခဲ့တာလို့ဒေသခံအမျိုးသမီးတယောက်ကပြောပါတယ်
အနံပါလို့ခေါ်လိမ့်ညာအဲ့မှာလောက်တာသိချွေပါရပါဘောနော်အဲ့မှာအရာလီတို့အဲတခြားမင်းကလေးဆိုရပါဘောနော်အဲ့မှာမစေရွာရတဲ့အဲသုံးလုံးကြတော့အဲ့မှာတွေးထောင်းတော့စီးရလို့ပြောပါ PND အဲလုံးခင်းရကောင်မလေးရောဘန်းကိုက်ဖို့တော့မှအဲ့ပါသွားတယ်ခရှိစကူလောက်ပဲရှိတယ်ကောင်မလေးဘောနော်အဲ့မှာသုံးလုံးတော့မှတခါတည်းချဆိုတော့အုံရဲ့ညာမှာဆိုတော့တေးရလို့တော်များရတယ်ပြော
ဒီဖြစ်စဉ်အတွင်းမှာတိတ်ဆုံးသူ62ယောက်ထိခိုက်ဒဏ်ရာရရှိသူ62ယောက်ရှိတယ်လို့ KIO ကပြောဆိုထားပေမဲ့တိတ်ဆုံးသူတွေထပ်တိုးနေတယ်လို့လည်းကုညီဆောင်ရွက်ပေးနေသူတွေကပြောပါရယ်အောက်တိုဘာလ28ရက်နေ့အထိစစ်တပ်ကလမ်းတွေကိုပိတ်ထားတဲ့အတွက်ထိခိုက်ဒဏ်ရာရရှိထားတဲ့သူတွေကိုရှိနေတဲ့ဆေးတွေနဲ့ပဲကုသပေးနေရတယ်လို့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါရယ်
နောက်အပြင်ကလူတွေလည်းအဲ့ဒီမှာတော်လာခုလည်းအကုန်လုံးကတော့ဒီစစ်ကောင်စီဘက်ကနေပိတ်ထားတာကြားသိရပါတယ်ဟိုဂိတ်ကီပါတွေမှလည်းလူကဆစ်ဆဲပြီးမှတော်တော်လေးဒီဖြစ်ခဲ့ကြုံနေတဲ့အချိန်ကာလဖြစ်ပါတယ်ဒီလူမဆန်တဲ့လုံရလို့ပဲပြောမှာပေါ့တို့တို့ပြည်သူလူထုနဲ့အတူတူစုဝေးနေတာအားသူတို့လည်းဒီလေသားနဲ့လုပ်တယ်ဆိုတော့ဒါစိတ်ကြဆုံးဆုံးမြောက်တယ်လို့လည်းပြောဆိုလို့ရမှာပေါ့
စစ်ကောင်စီရဲ့ဒီလုပ်ရက်ကစစ်ရာဇဝမှုကိုကျူးလွန်တာဖြစ်တယ်လို့နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်ကသုံးသပ်ပါတယ
်စစ်ပွဲဖြစ်နေတာလည်းမဟုတ်တိုက်ပွဲဖြစ်နေတဲ့အခြေအနေလည်းမဟုတ်ဘူးသူတို့ဒေသမှာသူတို့အခမ်းအနားတည်းကျင်းပနေတဲ့အခါမှာဒီလိုအခြေအနေမျိုးမှာပုံကျဲတယ်ဆိုတာမလုပ်သင့်တယ်မလုပ်ကောင်းတဲ့စစ်ရာဇဝမှုတရားအဖြစ်ကဘာကအသိမှတ်ပြုထားတာပေါ့ဒါရင်စစ်ပြင်းနေတာပဲကိုရီးယားရင်ရတယ်လို့လုပ်မယ်ဆိုတဲ့အယူဆဟာကျမ်းဖက်ဝါဒကိုလူသားရဲ့အများစုရဲ့အယူဆပါပဲကျွန်တော်တို့ခြုံပြောရင်ရှေ့ရသွင်းမှုဖြစ်ပါတယ
်ပြည်သူတွေတိတ်ဆုံးမှုရှိခဲ့တဲ့ဒီလေကြောင်းတိုက်ခိုက်မှုကိုစစ်တပ်ကပြည်သူတွေနဲ့ကချင်အမှုပညာသည်တွေတိတ်ဆုံးနေဆိုတာကောလာဟာလတာဖြစ်ကြောင်းနဲ့တိတ်ဆုံးသူတွေဟာ KIA တပ်မဟာမှုအပါအဝင် KIA တပ်ဖွဲ့ဝင်တွေနဲ့ PDF တွေသာဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ထားပါတယ်ရှင်တက်တွင်စီးလုံးမှုပြိုကွဲဖို့ကြိုးပမ်းနေတဲ့သူတွေရှိလာနေပေမဲ့တက်တွင်စီးလုံးနေသည်မကာလတလျှောက်တိုင်းပြည်ကိုဖြိုခွဲလို့ရနိုင်မှာမဟုတ်ဘူးလို့စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမော်လမြိုင်မြို့အရှိတောင်တိုင်းစစ်ဌာနချုပ်ရဲ့စစ်ကောင်စီတက်မိသားစုတွေ့ဆုံပွဲမှာပြောခဲ့တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးလှိလာသုံးသက်သူတွေကဘာတွေပြောဆိုထားပါသလဲရမင်းကတင်ဆက်ပေးထားပါတယ်
စစ်ကောင်ဆောင်ကအရှိတောင်တိုင်းစစ်ဌာနချုပ်ရဲ့စစ်ကောင်စီတပ်မိသားစုတွေးဆောင်ပွဲမှာတပ်တွင်စီလုံးနေတဲ့မြတ်ကာလတရှောက်တိုင်းပြည်ကိုဖြိုခွဲလို့ရနိုင်မှာမဟုတ်ဘူးလို့အော်တိုဘာလဒုတိယပတ်မှာပြောဆိုခဲ့တာပါပြည်သူတွေမပါဝင်ပဲ တတ်တတ်တာစီယုံနေမယ်ဆိုရင်အလုပ်ဖြစ်မှာမဟုတ်ဘူးလို့ပို့အုပ်မျိုးသားလွန်မြောက်ရေးတက်မတော် PNLO ဂုံနူးဆောင်နိုင်ရကဘုံမှုကြီးခွန်အောက်ကကပြောပါတယ်
ကျွန်တော်တို့သူတို့စီယုံနေတာသူတို့အတွက်ပဲဖြစ်နေတာအလုံးမဖြစ်ဘူးပြည်သူနဲ့တကွပြည်သူထောက်ခံမှုရတယ်ဆိုတာလေးထည့်ရတော့ကောင်းတာပြည်သူပါဖို့လိုတယ်တော့တတိယအလုံးမဖြစ်ဘူးကျွန်တော်သမချက်ကအဲ့ဒ
ါအစ်စ်တောင်တိုင်းစစ်ဌာနချုပ်ရတ္တခလက်အောက်ခံကရင်ပြည်နယ်မှာတော့ပြီးခဲ့တဲ့စက်တင်ဘာတလအတွင်းမှာပဲ KNU
KNDO
PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲပေါင်း333ချိန်ဖြစ်ပွားခဲ့ပြီးထိခိုက်တေဆုံးမှုတွေအများပြားရှိနေပါတယ်စစ်မြေပြင်မှာကြာဆုံးမှုတွေကမကြုံစဘူးဖြစ်ပွားခဲ့ပြီးတပ်ခွဲတွေတပ်စုတွေလိုက်အဖမ်းခံရတာလက်နက်ချတာမျိုးရှိခဲ့တာပါစစ်တပ်ကနေ CDM ကူးပြောင်းလာသူတွေများပြားလာတယ်လို့စစ်ကောင်စီအချင်းချင်းကြားမှာအပြန်လှန်အာဏာသိမ်းပွဲတွေဆက်ပြီးဖြစ်လာမလားလို့တောင်မျှော်လင့်နေတယ်လို့မြမနိုင်ငံရေးလေးလာသုံးတက်သူဦးတန်းစွန်နိုင်ကပြောပါတယ
်တခုကတော့သူတို့စစ်ကောင်စီအချင်းချင်းအတွင်းမှာဒီအပြန်လန်အာဏာသိမ်းပွဲတွေဖြစ်လာမလားဒါတခုပေါ့နောက်တခုကတော့ CDM ကိုအသွေးကူးပြောင်းလာတဲ့တပ်ရဟာအခုကနေတောင်ကနန်းကနေကျွန်တော်တို့သိန်းကနန်းထိရောက်လာပြီဆိုလို့ရှင်တော့စကားစခေါင်းဆောင်အဖွဲ့ရဲ့နေထားကအာဏာကွင်ကနေပြီးတော့ဆင်းပြရမယ့်အခြေအနေရောက်လာနိုင်ပါလေ
စစ်ကောင်ဆောင်ရဲ့မွန်ပြည်နယ်စီယုံရေးခီးစဉ်တွင်ကြီးရည်လေးပူပေါင်းတပ်ဖွဲ့တဲ့အားလုံးကို24နာရီအသည့်နေထားတက်လှတ်ထားရကြောင်းဒေတာကန်တွေကပြောပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ဖကန့်ခရိုင်အနန့်ဘာကဂီတပွဲတော်ကိုစစ်ကောင်စီကလေကြောင်းနဲ့ပစ်ခတ်ခဲ့ပြီးတဲ့နောက်တေဆုံးထိခိုက်ဒဏ်ရာရရှိသူတွေကိုစေကူတခွင့်မပေးဘဲလမ်းတွေကိုပိတ်ထားတဲ့အတွက်တေဆုံးသူတွေထပ်တိုးလာနိုင်တယ်လို့ကူညီနေသူတွေကပြောပါတယ်ကော့ဂရိတ်မြို့အတွင်းတိုက်ပွဲအရှိန်မြင့်လာနိုင်တဲ့အတွက်အာရှလမ်းကိုပြည်သူတွေအနေနဲ့ခွင့်ပြုချက်မရှိဘဲသွားလာတာတွေမလုပ်ဖို့ကော့တူးလီတက်မတော်စစ်ဦးစီးချုပ်စောနယ်သားများကတတိပေးလိုက်ပါတယ
်တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအာမီပါ
အပတ်စဉ်တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ကြာတာရင်းညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့ကြာတာရင်းညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံဝင်းလိုင်ကပြောပြပေးမှာပါရှင
်။မြန်မာနိုင်ငံရဲ့နိုင်ငံရေးအကြံတဲကိုအဖြစ်ရှာရေးမှာအာဆီယံအဖွဲ့အကြားသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရအရေးကြီးတယ်ဆိုတဲ့အချက်ကိုသက်ဆိုင်ရာဒေတာရွင့်နိုင်ငံတွေထားလောင်းအခိုင်အမာသဘောတူခဲ့ကြတဲ့အကြောင်းဒီကနေ့အင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့မြန်မာရေးအာဆီယံအထူးစည်းအဝေးမှာအာဆီယံအလဲချဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကကြေညာချက်ထုတ်ပြန်ပါတယ်။ဒါ့အပြင်အာဆီယံဘုံသဘောတူညီချက်၅ရတိုးတက်မှုမရှိတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့စိတ်ပြည့်မိတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရတနာမာဆူဒီကလည်းပြောကြားလိုက်ပါတယ်။ကချင်ပြည်နယ်ဖားကတ်မြို့အနီးကဂီတဖျော်ဖြေပွဲကိုမြန်မာစစ်ကောင်စီကလေကြောင်းကတက်ခတ်ခဲ့တာနဲ့ပတ်သက်လို့လည်းမြန်မာရေးအထူးအစည်းအဝေးအပြည့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ရှင်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကဝေဖန်ပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့မြန်မာရေးအထူးအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအရာကိုစားမပြုတဲ့ကိုယ်စားလှယ်ဆီလွတ်ချင်တဲ့ဆိုရင်တက်ရောက်ဖို့နေရာတစ်ခုအရန်ထားခဲ့တယ်လို့အထူးအစည်းအဝေးကိုအင်ရှင်အဖြစ်ကျင်းပတဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်ကိုမှဆီလွတ်ခဲ့ခြင်းမရှိပါဘူး။မြန်မာနိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေမှာထိုင်းနိုင်ငံဘက်ကနိုင်ငံတကာကတိကဝတ်ဥပဒေကြောင်းအရဆန်သတ်မှတ်ချက်လှုပ်ထုံးလုပ်နေတဲ့အတိုင်းတိတိကျကျလိုက်နာဆောင်ရွက်နေတဲ့အကြောင်းထိုင်းအမျိုးသားလူမျိုးရေးကောင်စီအတွင်းမှချုပ်ဗိုလ်ချုပ်ကြီးဆူပိုချမာလာနီယုံပြောဆိုတာကိုဒီကနေ့ဘန်ကောက်ပို့သတင်းမှာကိုကာဖော်ပြပါတယ်။ရှီလာထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုညီလာခံ APEC အစည်းအဝေးလုံခြုံရေးအတွက်ကြိုတင်ပြင်ဆင်မှုအခြေအနေကိုပြောရင်းပိုဂျိုဂျီစုပိုချကမြန်မာနိုင်ငံအရေးကိုထည့်သွင်းပြောကြားခဲ့တာပါ။မင်းညကထိုင်းနိုင်ငံဘန်ကောက်မြို့မှာတရားမဝင်ဖွင့်ထားတဲ့ကာရာโอเกဆိုင်တစ်ခုမှာမူရီစေဝါသုံးဆွဲနေတဲ့နိုင်ငံသားနေရာကျော်ကိုထိုင်းရဲတပ်ဖွဲ့တွေကဖမ်းဆီးလိုက်ပါတယ်ခင်ဗျာ။
။သတင်းချင်းစုကိုကိုစုံဝင်းလိုက်ပြပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာတွေကတော့ Cornelius Dino နဲ့ Joe Gay တို့ဖြစ်ပါတယ်။ View American တန်ရဲ့ကြာသပတေးညပိုင်းမြောပိုင်းသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိ line to meter 32နဲ့58တို့အပြင် line lab meter 190တို့ကနေအသံလွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အသံလွှင့်အစီအစဉ်ကို CC ပြပြချင်းည10:00နာရီကနေ17:00နာရီမှလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ခတ်သိမ်းကင်းကျင်းပြီးတော့အေးချမ်းတဲ့ညလေးဖြစ်ပါစေရှင်။ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.